Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American သံကနေ2022 July 25ရက်တင်းလာနေညပိုင်းမြန်မာဘာသာစီစဉ်လေးကို American ပြည်သူမျိုးတော် Washington DC ကနေမြန်မာစံတော်ချိန်ည9:00အထိတိုင်းရိုင်းနာဆင်နိုင်ပါပြီရှင်ဒီမိုင်အတန်းစမှာဒီနေ့အတွက်စီစဉ်မှုဖြစ်တာဝန်ယူတိဆက်ပေးသွားမှာဖြစ်ပါတယ်
။ကျွန်မကတော့ဆုမြတ်ပါရှင်။လူသိများတဲ့နိုင်ငံရေးသမားကိုချင်မီနဲ့ကိုဖြိုးစရာတို့အပါအဝင်၄ဦးကိုစစ်ကောင်စီကကွပ်မျက်ခဲ့တဲ့အပေါ်နိုင်ငံတကာကဝေဖန်တုံ့ပြန်နေကြပါတယ်။ယူကရိန်းနိုင်ငံအော်ဒက်ဆာစစ်ကမ်းပေါ်မစ်ဆိုင်းဒုံးနဲ့တိုက်ခိုက်ခဲ့ပေမဲ့ယူကရိန်းရဲ့နှံစားသီးနှံတင်ပို့ရေးသဘောတူညီချက်ကိုထိခိုက်မှာမဟုတ်ဘူးလို့ရုရှားကဒီကနေ့ပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာအရှိန်ပြင်းပြင်းလောင်ကျွမ်းနေတဲ့တော်မီကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာကိုသွားခဲ့ကြရပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဥတမောင်တန်းနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ကျင်းလာညတွေထိတဲ့ရမြန်မာနိုင်ငံကသတင်းတွေနဲ့အတူဒီနေ့နားဆင်ရမယ်နောက်ဆုံးရပြည်ပချက်တွေထဲမှာတော့
အန်တီလေးဘော်ဒီလေးလေးသို့မဟုတ်ဟောတခုခုလိုချင်တယ်ဆိုတော့လည်းမပေးနိုင်ပါဘူးတဲ့ဟိုထုံးစံမရှိပါဘူးတဲ့အဲ့လိုပြောပါတယ်
ဘယ်နည်းကွပ်မြင့်မယ်ဆိုတော့အတိအကျမသိခဲ့ရသလိုအလောင်းလဲပြန်မရခဲ့တဲ့အကြောင်းဥဖြိုးစီရတော်ရဲ့မိခင်ကအခုလိုပြောသွားတာပါမကြခင်မှာပြည်စုံနာဆင်ကြရပါမယ်။ဒါ့အပြင်တည်တန်းစီရင်လိုက်တရားရဲ့နောက်ဆက်တွဲတက်ရောက်မှုနိုင်ငံတကာဘက်ကဝေဖန်မှုစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့တူအပတ်စဉ်ကဏ္ဍတွေမှာတော့အသင်းတောင်မှတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာစတဲ့စီစဉ်တွေကိုနားဆင်ရဖို့ရှိပါသေးတယ်။အခုရင်ဆုံးတော့တင်းလာညထိတ်တန်းရောက်သတင်းတွေကိုမဆုမြင့်မွန်နဲ့ဦးတင်မောင်တန်းတို့ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့88မျိုးဆက်အကြောင်းသားကောင်းဆောင်ကိုချင်းမီ NLD လွှတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာတော်တို့နဲ့အတူနောက်ထပ်နှစ်ယောက်ကိုကွပ်မျက်လိုက်တဲ့တဲ့တင်ကြောင်းသူ့အနေနဲ့အင်ပတန်ဒေါသထွက်ယူကျုံမြဖြစ်ရတယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးတန်တမန် Tom Andrews ကပြောကြားလိုက်ပါတယ်စစ်ကောင်စီရဲ့အခုလိုရက်ဆက်တဲ့လောရက်ကိုကမ္ဘာနိုင်ငံတွေကအချိုးအကွေ့တစ်ခုဖြစ်နေမှတ်ယူပြီးတော့မြန်မာနိုင်ငံပြည်ထောင်ကိုတုံ့ပြန်သင့်ပြီလို့အထူးတန်တမန် Tom Andrews ရဲ့ကြေညာချက်မှာရေးသားထားပါတယ်ကွမ်းမြက်ခံရသူ၄ယောက်လုံးကိုစစ်ခုံရုံးမှစစ်ဆေးအမိန့်ချခဲ့ပြီးအယူခံဝင်ခွင့်မရခဲ့တာဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ရရောက်တယ်လို့သူကထောက်ပြပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ခိုင်မာတဲ့ဆောင်ရွက်မှုတွေလှုပ်လာဖို့စစ်အစိုးရကဘာထပ်ပြီးတော့လုပ်ပြရအောင်မှာလဲလို့လည်းမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးတန်တမန် Tom Andrews ကသူ့ရဲ့ထုတ်ပြန်ချက်မှာမေးခွန်းထုတ်ထားပါတယ်။သူတို့ရဲ့အခြေခံလွတ်လပ်ခွင့်တွေကိုကျင့်သုံးတဲ့ကိုချင်းမီကိုဖြိုးစရာတော်ကိုလှမျိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုဆရာနာရှင်အဖွဲ့အစည်းကကွပ်မျက်လိုက်တဲ့အပေါ်ပြစ်တင်ရှုံချတယ်လို့အမေရိကန်တန်ယုံကလည်းထုတ်ပြန်ပါတယ်သူတို့ကိုဆုံးရှုံးခဲ့ရတဲ့အတွက်မြန်မာပြည်သူတွေနဲ့အတူပူဆွေးတော့ကရောက်ရကြောင်းနဲ့ကြံရည်သူမိသားစုတွေမိတ်ဆွေတွေနဲ့ထပ်တူဝမ်းနဲ့စိတ်ကောင်းဖြစ်ရတယ်လို့အမေရိကန်တန်ယုံထုတ်ပြန်ချက်မှာရေးသားထားပါတယ်ဂျာမနီပြင်သစ်စတဲ့ဥရောပနိုင်ငံတွေကလည်းဒီလောက်ရက်ကိုဝေဖန်ဖြစ်တင်နေကြပါတယ်တရုတ်နိုင်ငံကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့ပြည်ပခါတွေကိုဖွဲ့စည်းပုံမူပေါင်းတွေတဲကနေသာအပြေချာတဲ့လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဂျောင်လီချန်ကပြောကြားခဲ့ပါတယ်
။ဘူဟာထူရီတောင်းလည်းရုပ်ကိုနပေါတော့ဘူဟာ始终坚持不干涉
မြန်မာနိုင်ငံကတက်ဆိုင်တဲ့အဖွဲ့အစည်းတွေအားလုံးအနေနဲ့နိုင်ငံရဲ့ရေရှည်အကျိုးကိုရှေ့ရှုပြီးတော့ဖြည့်ရှင်းတဲ့ကြောင်းနဲ့ဖွဲ့စည်းပုံမူပေါင်းတွေတွင်ကနေသဘောထားကွဲမှုတွေပြည်ပခါတွေကိုဖြည့်ရှင်းတဲ့ကြောင်းတရုတ်နိုင်ငံကအမြဲတမ်းတိုက်တွန်းနေတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရပြောကြားသွားတာပါဒီမိုကရေစီလိုလားသူ၄ယောက်ကိုဖက်မြက်လိုက်တဲ့အပေါ်ဂျပန်နိုင်ငံကအပြစ်တင်ပြီးတော့ငြင်းငြိမ်းချမ်းချမ်းအပြေချဖို့အတွက်ထပ်ပြီးတော့တောင်းဆိုလိုက်ပါတယ
်今回の国軍の行いは我が国が一貫して求めてきました非拘束者の解放に大きく逆行するもの
でありますが、ヤマセタの領域は人間の逃難で疲弊したと日本政府がデザインマッマッ当初にいたことを賛成していると日本キャビネット委員会第2委員長ヨシヒゴアイゾザキが評価してたわ。အခုလိုလုံလိုက်တဲ့အတွက်ပြည်သူတွေရဲ့သဘောထားအမြင်တွေပို့ပြီးတော့အဆုံးရောက်သွားစေနိုင်တယ်လို့နိုင်ငံတော်မှာမြန်မာဟာပို့ပြီးတော့အထူးကြံသွားလိမ့်မယ်လို့လည်းသူကပြောပါရယ်။ဆီယာနာတိမ်ပြီးနောက်ပိုင်းတည်ဆုံခဲ့ရသူအားလုံးရဲ့အချမ်းရင်သူမိသားစုတွေအတွက်ဂျပန်နိုင်ငံကအထူးဝမ်းနဲ့စိတ်မကောင်းဖြစ်ကြောင်းလဲဂျပန်ကက်ဘိနက်အဖွဲ့ဒုတိယအတွင်းဝင်ချုပ်ကပြောကြပါရယ်။ကိုချင်မီကိုဖြိုးစရာတော့ကိုလှမျိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုကွပ်မျက်လိုက်တာဟာစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တစ်ခုအနေနဲ့တမိုင်းတွင်မဲ့တရားဥပဒေမဲ့လုပ်ရက်တစ်ခုသာဖြစ်တယ်လို့ NUG အစိုးရအဖွဲ့ဂျမမာယဝင်ကြီးဒေါက်တာဇော်ဝေဆိုးကလည်းတုံ့ပြန်ခဲ့ပါရယ်။အခုသတင်းကြောင့်ပြည်သူတွေမျိုးဆက်သစ်တွေចောင်းသားတမကတွေအနေနဲ့သွေးစုပြီးဒေါသနဲ့မတုံ့ပြန်ကြပဲဒီဒေါသတွေကိုအင်အားဖြင့်တုံးပြီးတော့စနစ်တကျတုံ့ပြန်ဖို့လဲဒေါက်တာဇော်ဝေဆိုးကတိုက်တွန်းပါရယ်။တည်တံကြခံရမယ့်အကျဉ်းသား၄ယောက်ကိုဥပဒေလုံထုံလုံဒီနေတဲ့အညီဖြစ်တံစီရင်ဆောင်ရွက်ခဲ့တယ်လို့ဒီနေ့တင်းလာနေထုတ်စစ်ကောင်စီသတင်းစာရီထဲမှာဖော်ပြခဲ့တာဖြစ်ပါတယ်။ဘယ်နေ့က ွက်မြစ်လိုက်တယ်ဆိုတာအင်းစိန်အကျဉ်းထောင်တာဝန်ရှိသူတွေကမိသားစုဝင်တွေကိုအတိအကျပြောဖို့လဲညှင်းဆန်းခဲ့ပါတယ်ရှင
်။အိန္ဒိယနိုင်ငံရဲ့တပရတစ်အဖြစ်ကျောင်းဆရာမကနေနိုင်ငံရေးလောကထဲဝင်လာခဲ့တဲ့ပထမဆုံးတော်မော်လူမျိုးစုအနွယ်ဝင်အမျိုးသမီး Property Mamu ကဒီနေ့ကျန်းသစ်စာကျိန်ဆိုပါတယ်။အိန္ဒိယမှာတပရယာဒူဟာအာနာထက်နိုင်ငံခေါင်းဆောင်အဖြစ်ပွဲတက်တင်ကြတဲ့သဘောထားဆောင်ပေမဲ့လည်း Property Mamuဟာတမရဖြစ်လာတဲ့ဟာအိန္ဒိယမှာအလေးထားမခံရတဲ့တိုင်းသားလူမျိုးစုအတိုင်းဝန်းတွေအောင်မြင်မှုတင်ကြတာဖြစ်နေပါတယ်
။အေး हमारे लोकतंत्र की ही शक्ति है कि उसमें एक गरीब घर के पैदा होने बेटी
အိန္ဒိယမှာစေရနွမ်းပါသူတွေအတွက်အိမ်မက်မက်ယုံတသက်မဟုတ်ပဲဒီအိမ်မက်တွေကိုအကောင့်ထဲဖော်နိုင်တယ်ဆိုတော့အခုသူရွေးကောက်တင်ရောက်ခံရတာအသက်ကြီးပြနေတာပါလို့အသက်64နှစ်အရွယ်တမရ Property Mamu ကဒီနေ့အိန္ဒိယပါလီမန်မှာကျန်းသစ်စာကျိန်ဆိုတဲ့အချိန်ပြောဆိုသွားတာပါ။ရာစုနှစ်ပေါင်းများစွာအခွင့်အရေးတွေညှင်းပန်ခံခဲ့ရတဲ့သူတွေအတွက်အကြီးအကျယ်ကျေနပ်ဝမ်းမြောက်စရာပါလို့လည်းပြောဆိုသွားပါတယ်။ဒေါ်ပါတီမာမူဟာအိန္ဒိယနိုင်ငံတပိုင်းမှာဒုတိယမြောက်မျိုးသမီးတမရအဖြစ်ရွေးချယ်ခံရသူပါ။အိုဒီသပြည်နယ်အရှေ့ပိုင်းရွာတရွာကအကြီးအကဲအိန္ဒိယရဲ့အကြီးဆုံးတောင်ပေါ်လူမျိုးစုဖြစ်တဲ့စန်သဲလူမျိုးစုအဖွဲ့ဝင်အမျိုးသမီးဒေါ်ပါတီမာမူဟာသူ့ရွာမှာကောလိပ်ကျောင်းတက်ခွင့်ရခဲ့တဲ့ပထမဦးဆုံးအမျိုးသမီးလက်ဖြစ်လို့ရက်ရွာရေးကိစ္စတွေမှာတက်တက်ကြွကြပါဝင်ခဲ့တာကြောင့်ထင်ရှားလာသူဖြစ်ပါတယ်။လွတ်တော်သက်တမ်း20မှာအာဏာရ BJP ပါတီရဲ့အမတ်ဖြစ်လာခဲ့ပြီးမကြမီကဂျာကန်ပါတီပြည်နယ်အုပ်ချုပ်ရေးမှူးဖြစ်လာခဲ့ပါတယ
်။ဖိလစ်ပိုင်နိုင်ငံအနေနဲ့ရန်သူအထားပဲအလုံးကိုမိတ်ဆွေလို့ဆက်ဆံသွားမှာဖြစ်ပေမဲ့တခြားနိုင်ငံတွေရဲ့နိုင်ငံခြားရေးမူဝါဒနဲ့လွှမ်းမိုးတာကိုလက်ခံမှာမဟုတ်ဘူးလို့ဖိလစ်ပိုင်သမ္မတ Ferdinand Marcos Jr. ကပြောကြားလိုက်ပါတယ်။သမ္မတဖြစ်လာပြီးတဲ့နောက်လွှတ်တော်မှာပထမဆုံးပြောကြားတဲ့နိုင်ငံတော်အခြေပြမင်ကွန်မှာအခုလိုသူကပြောခဲ့တာပါအခွန်အောက်ဆိုင်ရာအပြောင်းလဲတွေလုပ်သွားမှာဖြစ်တယ်လို့ဖိလစ်ပိုင်ကိုယင်းနှိမ့်မြုံနှံစရာနိုင်ငံဖြစ်လာအောင်လို့အခြေခံစောင့်အုံတွေကိုမြန်မြန်မြှင့်တင်သွားမယ်လို့ပြောပါတယ်နိုင်ငံသားကနေအစားအသောက်တင်သွင်းမှုကိုအားထားစရာမလိုပဲလေယာစိုက်ပျိုးရေးပိုင်းတိုးတက်အောင်အသွင်ပြောင်းသွားမယ်လို့လည်းသမ္မတမာကော့စ်ဂျူနီယာကကတိပြုပါတယ်တောင်ကျုပ်ပင်လယ်ထဲမှာတရုတ်နဲ့ရေပိုင်နဲ့အငင်းပွားနေတာနဲ့ပတ်သက်လို့ညှင်းညွှန်းပြောတာမှာတော့နိုင်ငံနဲ့နိမိတ်တလက်မကိုမှအထီးပါခံတဲ့လောက်ရက်ကိုလုံးမမဟုတ်ဘူးလို့သူကပြောပါတယ်။ကိုဗစ်မျိုးကွဲသစ်ကူးစက်သူဥယျာဉ်လက်တလောသတင်းပတ်တွေအတွင်မြင့်တက်နေပေမဲ့ဖိလစ်ပိုင်မှာလော့ကဒေါင်းချတာမျိုးလုပ်တော့မှာမဟုတ်ဘဲပြည်သူတွေရဲ့ကျန်းမာရေးနဲ့စီးပွားရေးကိုဦးစားပေးချိန်ခွင်ညှိဆောင်ရွက်သွားမယ်လို့ဖိလစ်ပိုင်သမ္မတကကတိပြုပါတယ်။အာနာရှင်ဟောင်းဖာဒီနန်မာကော့စ်ရဲ့သားဖြစ်တဲ့ဖာဒီနန်မာကော့စ်ဂျူနီယာရဲ့နိုင်ငံတော်အခြေပြမိန်ကွန်းမတိုင်ခင်လမ်းပေါ်ထွက်ဆန္ဒပြမှုတွေရှိခဲ့သလိုလွတ်တော်သွားရာလမ်းတစ်ချောင်းလုံခြုံရေးတွေကိုလည်းအထူးထပ်ချထားပါတယ်ရှင်။
အင်ဒိုနီးရှားသမ္မတဝီဒိုဒိုဟာတရုတ်ပြည်ကိုတနင်္လာနေ့ကထွက်ခွာသွားခဲ့ပါတယ်။တင်းကျပ်တဲ့ COVID-19 သတ်မှတ်ချက်တွေအောက်မှာတရုတ်ကိုရှာရှာပါပါလာရောက်ခဲ့တဲ့နိုင်ငံသားကောင်းဆောင်တယောက်ဖြစ်ပါတယ်။ G20 လို့သိကြတဲ့စီးပွားရေးပမာဏကြီးမားတဲ့နိုင်ငံ20ရဲ့ထိပ်သီးအစည်းအဝေးကိုနိုဝင်ဘာလလယ်လောက်မှာအင်ရှင်ဖြစ်လက်ခံကျင်းပဖို့အတွက်သွားရောက်တာဖြစ်တယ်လို့သမ္မတဝီဒိုဒိုရဲ့ခီးကိုရှုမြင်ကြပါတယ်။သမ္မတဝီဒိုဒိုဟာတရုတ်သမ္မတရှီဂျင်းပင်နဲ့ဝန်ကြီးချုပ်လီကီကန်းတို့ကိုအင်္ဂါနေ့မှာတွေ့ဆုံဖို့ရှိပါတယ်။ဗုဒ္ဓနေ့မှာတော့ဂျပန်ကိုသွားရောက်ပြီးဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့တွေ့ဆုံမှာဖြစ်တယ်လို့ကြာတာပရိနေမှာတောင်ကိုရီးယားသမ္မတယွန်းဆော့ကျူးနဲ့ဆိုးမြို့မှာတွေ့ဆုံမှာပါတရုတ်ဂျပန်တောင်ကိုရီးယားနဲ့အင်ဒိုနီးရှားနိုင်ငံတို့ဟာ G20 အဖွဲ့ဝင်နိုင်ငံတွေဖြစ်ကြပါတယ် G20 အဖွဲ့မှာနိုင်ငံ19နိုင်ငံနဲ့ဥရောပသမဂ္ဂတို့ပါဝင်ကြပါတယ
်ဗီယိုအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညာနဲ့9383ညာပိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါရရှင
်ဇူလိုင်လ25ရက်တနင်္လာနေ့ညဘက် VOA သတင်းတွေကိုဆက်ပြီးတော့ကြီးညာပေးပါမယ်ရှင်ယူကရိန်းနိုင်ငံအော်ဒီဆာစစ်ကမ်းအပေါ်မစ္စောဒုံးနဲ့တိုက်ခိုက်ခဲ့ပေမဲ့ယူကရိန်းရဲ့နှံစားသီးနှံတင်ပို့ရေးသဘောတူညီချက်ကိုထိခိုက်မှာမဟုတ်ဘူးလို့ရုရှားကဒီကနေ့ပြောကြားလိုက်ပါတယ်စစ်တပ်အခြေခံစာအုပ်တွေကိုထိမှန်ခဲ့တာသာဖြစ်ပြီးတော့ဒီအစအုပ်တွေဟာနှံစားသီးနှံတင်ပို့ရေးနဲ့ဘာမှမဆိုင်ဘူးလို့ရုရှားသမ္မတအေဗီရော့ပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောကြားပါတယ်စနေနေ့ကတိုက်ခိုက်မှုနဲ့ပတ်သက်လို့ရုရှားကအစပိုင်းကညှင်းဆန်နေခဲ့ပြီးနောက်တော့မှရုရှားတပ်တွေလက်ချက်ဖြစ်တယ်လို့ဝန်ခံခဲ့တာပါယူကရိန်းစစ်ကားရင်ကနေထွက်ကုန်တွေတင်ပို့နိုင်ရေးယူကရိန်းနဲ့ရုရှားကြားတောက်ချန်တွေကသဘောတူညီချက်မှာလက်မှတ်ထိုးခဲ့ပြီး24နိုင်အတွင်းမှာပဲအထူးကစိတ်ကန်းတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်ရှင
်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ယူဆက်မီတီမြို့သားဥယျာဉ်နားမှာထိန်းလို့မရနိုင်လောက်အောင်တုံးပြီးလောင်ကျွမ်းနေတာကြောင့်တောင်ပေါ်မှာနေထိုင်နေကြတဲ့လူထောင်ပေါင်းများစွာကိုလွတ်ရာရှောင်ကြဖို့အာဏာပိုင်တွေကအမိန့်ထုတ်ထားကြပါတယ်မိသားသမား2000ကျော်ကငြိမ့်သက်ဖို့ကြိုးစားနေကြတာပါမ မိဟာဥယျာဉ်ရဲ့အနောက်တောင်ပိုင်းကစပြီးတောက်ကြနေကလောင်ကျွမ်းခဲ့တာပါဆန်စုဘောများစွာမိုးခေါက်ခဲ့တာကြောင့်6တွေ့အနေနဲ့စိုက်ခင်းတွေကိုဖြတ်ပြီးမိတော့တွေကလောင်ကျွမ်းသွားကြတယ်လို့ကယ်လီဖိုးနီးယားမိသားကပြောသွားပါတယ်
ကနေဒါနိုင်ငံကရိုမန်ကက်သလစ်အသင်းတော်ဖွင့်လှစ်တဲ့အကြောင်းတွေမှာဌာနေတိုင်းရင်းသားကလေးငယ်တွေနိုင်ထက်စီးနှင်းပြုကျင့်ခံရရတွေကိုတောင်းပန်ဖို့အတွက်ပိုယဟမ်မင်းကြီးဖရန်ချစ်ကနေဒါနိုင်ငံမှာရောက်နေပါတယ်။အက်ဒမင်တန်မြို့ကိုတနင်္ဂနွေနေ့ကရောက်ရှိလာတဲ့ပိုယဟမ်မင်းကြီးကိုဝန်ကြီးချုပ်ဂျက်စတင်ထရူဒိုအပြင်ကနေဒါရဲ့ပထမဆုံးဌာနေတိုင်းရင်းသူဘုရင်ကန်ချုပ်မယ်ရီမေဆိုင်မွန်တို့ကကြိုဆိုခဲ့ပါတယ်။19ရာစုကနေ1980ပြည့်နှစ်ပိုင်းနဲ့အထွေအစိုးရဖွင့်လှစ်ခဲ့တဲ့ခရီးရန်ကျောင်းတွေမှာဌာနေတိုင်းရင်းသားကလေးငယ်သိမ့်တဲ့ချီကိုမိသားစုနဲ့အတင်းခွဲပြီးတော့ကျောင်းအိတ်ကျောင်းစားနေစီကသူတို့ရဲ့ဌာနေဘာသာစကားရင်ချင်းမှုတွေကိုမလိုက်နာအောင်လို့လုပ်ခဲ့ပါတယ်။အဲ့ဒီကျောင်းတွေမှာကိုထီလက်ရောက်တာမကလိမ့်မိုင်းဆိုင်ရာနေထက်စီးနှင်းလှုပ်ခံခဲ့ရတယ်လို့ကနေဒါအစိုးရကလည်းဝန်ခံပြောကြားထားပါတယ်။သူ့ရဲ့ကနေဒါခီးစဉ်ကနေရိုမန်ကက်သလစ်အသင်းတော်လှုပ်ထားတဲ့အမားတွေကိုကုစားရာရောက်နိုင်ဖို့မျှော်လင့်တယ်လို့ပိုယဟမ်မင်းကြီးဖရန်ချစ်ကပြောကြားခဲ့ပါတယ်။
တရုတ်ရဲ့လေကြောင်းတိုက်ခိုက်မှုကိုပြင်ဆင်လေ့ကျင့်နေချိန်တွင်ထိုင်ပေမြို့အပါဝင်ထိုင်ဝမ်ကျွန်းမှာတနင်္လာနေ့ကလမ်းတွေရှင်းလင်းနေခဲ့ပါတယ်။နေ့လယ်တနာရီ30မှာအခုလိုလေ့ကျင့်ခဲ့တာဖြစ်ပြီးလူတွေကိုစိတ်ချရနေရာတွေကိုချက်ချင်းတွားခိုက်ခဲ့တာဖြစ်ပါတယ်။စစ်ပစ်ခတ်ရင်ပြစ်စစ်ထားပြီးဖြစ်ဖို့လိုအပ်ပါတယ်လို့ထိုင်ပေမြို့တော်ဝန်ကိုဝမ်ဂျီကလေ့ကျင့်ရေးမိန့်ခွန်းပြောပြီးမှပြောကြားပါတယ်။အခုလိုလေ့ကျင့်တာကိုထာဝရကြီးညာရေးအဓိပ္ပာယ်ရတဲ့ဝန်အားလို့အမည်ပေးထားတာပါ။
လင်းနာညထိတ်တန့်ရောက်တဲ့တွေကိုမက်ဆီမွန်နဲ့ဥတ္တမောင်တန်တို့ကတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့တင်းလာနေညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်အခုရင်ဆိုးတော့တွေ့ဆုံမေးမြန်းခန်းကိုကြည့်အောင်ပါမြန်မာနိုင်ငံမှာတည်တန့်စီရင်တာကို30ကြောကြာမကျင့်သုံးခဲ့ပေနဲ့အခုဒီမိုကရေစီလှုပ်ရှားသူ၄ယောက်ကိုကွပ်မျက်လိုက်တာဟာအဆိုးဝါးဆုံးအနှိမ့်ထာယုံကိုဥတီနေတာဖြစ်တဲ့အကြောင်း PPSD လို့ခေါ်တဲ့ငင်းကြဲလုပ်ငန်းစဉ်ဥဆောင်ကော်မတီကမှတ်ချက်ချလိုက်ပါတယ်တက်မတော်အပါအဝင်လက်မှတ်ရေးထိုးထားတဲ့ NGAနိုင်ငံလုံးဆိုင်ရာအပြစ်ရဲ့သဘောတူညီချက်မှာပါဝင်တဲ့အသက်ရှင်သန်ခွင့်အခွင့်အရေးကိုမျက်ကွယ်ပြုရာရောက်တဲ့အကြောင်း PPSD ဥဆောင်အဖွဲ့ဝင်ဘိုးမူကြီးခွန်ဥက္ကာကဝေဖန်လိုက်ပါတယ်။ VOA မြန်မာပိုင်းအက်ဒီတာဒေါက်ကင်စိုးဝင်းကဘိုးမူကြီးခွန်ဥက္ကာကိုတွေ့ဆုံမိမြန်ထားပါရရှင်
။အခုအရင်ဦးဆုံးပေါ့နော်ဒီစိတ်မကောင်းစရာသတင်းလေးတစ်ခုနဲ့ပဲဟိုဒီဥဆောင်အဖွဲ့ဝင်ကော်မတီတယောက်အနေနဲ့ဘယ်လိုဖတ်ချက်ပေးခြင်းလဲဆိုတာကိုမေးပြရစီရှင်။ဒီလိုပါဒီဒီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဒီဦးစရာတုံနဲ့ဒီ88မျိုးဆက်ခေါင်းဆောင်နေရတယောက်ဖြစ်တဲ့ဒီကိုဂျီမီတို့ပေါ့နော်ကျိုးပေးကွပ်မြစ်လိုက်တယ်ဆိုပြီးတော့တရင်တွေထွက်လာပါတယ်သူတို့ဘက်ကလည်းအတီးပြုတ်ထားပါတယ်ဒီလိုမျိုးဟိုပေါ့နော်ကွပ်မြစ်လိုက်တဲ့အပေါ်မှာဒီ PPSD အနေနဲ့ဘယ်လိုများမှတ်ချက်ပေးလိုပါလဲရှင
်အာရှင်းရှင်းပြောရတော့ဒီပုဂ္ဂိုလ်နှစ်ဦးစလုံးကကျွန်တော်တို့လူပုဂ္ဂိုလ်နဲ့နဲ့လည်းရင်းနေပါနောက်ပြီးတော့သူတို့ရဲ့ရုံးကလှုပ်ရှားတဲ့ဟာတွေလည်းသိပါတယ်အခုလက်ရှိအာ PPSC တစ်စုံလုံးအနေနဲ့ပြောမယ်ဆိုရင်တော့ကျွန်တော်တို့ MCA စာချုပ်မှာလည်းပါပါတယ်ကျွန်တော်တို့လက်မှတ်ထိုးထားတဲ့ငင်းကြိုင်းလုပ်ငန်းစဉ်မှာလည်းပါပါတယ်ကျွန်တော်တို့ဒီ right to right ပေါ့အသက်ရှင်ပိုင်ခွင့်ဆိုတဲ့အခြေခံခွင့်ရေးကိုကျွန်တော်တို့မဖောက်ပြတ်တဲ့ဘူးဘယ်လိုအခြေအနေမျိုးမှာရောက်ကျွန်တော်တို့ကဒီအနှစ်30ကျော်ကြာပေါ့နော်ဒေတာပြစ်မှုကိုပမာပြီမှာလက်တွေ့မကျင့်သုံးခဲ့ထားတာကြာပါတယ်သို့တော့အခုလက်တွေ့ကျင့်သုံးတယ်ဆိုတဲ့ဟာတကယ်ဖြစ်ခဲ့ရင်တော့ဒါကတော့သမိုင်းတကွေ့နော်နည်းနည်းပြန်လည်တဲ့သဘောမျိုးကျွန်တော်တိုင်းပြည်ရဲ့အနှိမ့်ဓာယုံတွေကအဆိုးဝါးဆုံးအခြေအနေကိုပြန်ဥတည်တဲ့သဘောမျိုးဖြစ်သွားနိုင်ပါလက်တွေ့ဖြစ်လာတယ်ပေါ့သို့တော့လက်တွေ့မဖြစ်ပါဘဲနဲ့တည်င်းနဲ့အချင်းကြီးအရာရကိုတီးခေါက်တဲ့အနေနဲ့ချိန်ချောက်မှုပဲဆိုရင်တော့ကျွန်တော်တို့ကဒီပုံစံတစ်မျိုးနဲ့နော်ဒီခေါင်းပေါင်းအကြီးကဲတွေကစဉ်းစားသင့်တယ်လို့တော့ယူဆပါတယ
်ဟုတ်ကဲ့ပါအခုကဟိုကျမတို့ဒီ press team ပေါ့နော်ဒီတက်မတော်တည်င်းမှန်ပြန်ကြားရေးအဖွဲ့ကလည်းအတီးပြုတ်ထားပါတယ်သူတို့မေးတဲ့အခါမှာသတင်းစာထဲမှာပါတဲ့အတိုင်းအတီးဖြစ်ပါတယ်လို့ပြောပါတယ်အဲ့တော့သတင်းစာထဲမှာပါတဲ့အတီးဖြစ်တိုင်းဆိုရင်တော့ဒါသူတို့ကွပ်မြစ်လိုက်တာကတော့အမှန်သတင်းပဲပေါ့နော်ဒီလိုမျိုးဟိုကွပ်မြစ်လိုက်တာကဒီဥပဒေအရပြောမယ်ဆိုလို့ရှိရင်ဥပဒေတရားဥပဒေကတတ်မှတ်ထားတဲ့စံနှုန်းတွေစံချိန်စံချိန်စံမျိုးတွေကိုဖောက်ဖျက်ပြီးတော့လုပ်တယ်လို့ပေါ့ဘယ်လိုသုံးသပ်လို့ရပါလဲရှင်
ဒီသူတ ူးသဖြင့်ကျွန်တော်တို့ပြည်နယ်ကောက်ပေါ့ရသသကြီးဥပဒေမှာတော့နိုင်ငံတော်ပုံစံမှုနိုင်ငံတော်ပြစ်စာဖောက်မှုကြီးပါညာဆိုရင်တော့မသေးမကျင်းကျိုးပေးပတ်စေဆိုတဲ့အမိန်ပါပါတယ်အဲ့ဒီတော့လူသားမှုတွေမှာသို့တော်လက်တွေ့ကျင့်ပုံခြင်းမသိမ့်ဆုံးခြင်းဆိုတာကလက်ရှိအုပ်ချုပ်နေတဲ့အစိုးရပုံမှုတွေပါတယ်ပြည်နယ်ကောက်မှာတော့ရသသကြီးမှာတော့ဒေတာစီရင်ချက်ချလို့ရတဲ့ပြည်မှုတွေတော့ပါပါတယ်တော်တော်များများရှိပါတယ်တော်တော်လည်းပဲလက်တွေ့မကျင့်သုံးတော့ဘူးဆိုပြီးတော့ကျွန်တော်တို့တိုင်းပြည်မှာ230နားထားတဲ့ခါကျတော့အခုပြန်ကျင့်သုံးတယ်ဆိုရင်တော့ဒါတော့ဒီဒီရာဇသတိဥပဒေနဲ့ကြည့်ရင်တော့ဥပဒေနဲ့မှရှိတဲ့ရှိခဲ့တယ်ဆိုတော့မှန်ပါတယ်လက်တွေ့ကျင့်သုံးခြင်းမသိမ့်သုံးခြင်းဆိုတာကတော့လက်ရှိအုပ်ချုပ်နေတဲ့အစိုးရနဲ့ပဲသက်ဆိုင်ပါ
โอเคมาเออมีตาสุอจองจ่าดาริบาริแล้วตรุไม่ရှိเว้เนดิโลမျိုးဟိုဥပဒေဘောင်ကိုจ่อလုံပြီးတော့လုတ်တရားเนี่ยပတ်သက်ပြီးတော့
ပုံမှန်ရာဇာကြီးရဆိုရင်တော့ကျွန်တော်တို့ပြီးဘလောက်ပါလဲတရားမကုံတရားနဲ့ဘုန်းကြီးပြရတာတရားမကုံတင်တယ်နောက်ပြီးတော့ဆရာဝန်เนี่ยစောင့်နေရတာအဲ့တော့ဒေတာပေးပြီးပြီဆိုတော့တကယ်ပဲကွယ်လုံပြီးဆိုတာဆရာဝန်စေးစားနေပါလေတော့ရတယ်သူတော်တော်ခံခံနားနားလောက်ပါတခုတခုပါလေတယောက်ချင်းတယောက်ချင်းတော့အဲ့ဒါလေပြီးတော့မှသူ့ကိုသက်ဆိုင်ရာမိသားစုကိုပေးတာလည်းရှိတယ်အချို့မိသားစုဗာရောက်လက်ခံခြင်းမရှိဘူးဆိုတော့လည်းထောင်ပေးမှာပဲသူကတင်းကြွရတာပေါ့ဒီလိုဒီလိုတော့သူလုံကြီးလို့တော့ရှိပါတယ်သက်ဆိုင်ရာဘာသာလိုက်လောက်ရတာရှိပါတယ်ဒါကြောင့်အဲ့ဒါတွေလုံလားမလုံလားတော့ကျွန်တော်တို့မသိဘူးပါလေဥပဒေနဲ့အညီလို့ပဲပြောတော့ဒါကြောင့်လက်တွေ့နေပြန်မှာလောက်ခဲ့သလားလို့မလုံဘူးလားဆိုတော့အခုချိန်ကြီးပေါ့လေဒီတည်နေပဲဖြစ်နေတော့ပြောလို့တော့မရသေးဘူ
းဒေါက်ကင်းစိုးဝင်တွေ့ဆုံမြင်တာတာဖြစ်ပါတယ်တဆက်ထဲမှာပဲတည်တန်စီမှုနောက်ပိုင်းထောင်တွဲစုပမှုတည်တင်းကိုတင်ဆက်ပေးကြပါတယ်တည်တင်းချခံထားရတဲ့ဦးကျင်မီဦးဖြိုးစရာတော့ဦးလှမျိုးအောင်နဲ့ဦးအောင်သူရဇော်တို့ကိုပြစ်ဒဏ်စီရင်ဆောင်ရွက်ပြီးဆိုတဲ့စစ်ကောင်စီရဲ့တည်တင်းထုတ်ပြန်ချက်ကြောင့်အင်းစိန်ထောင်ထဲမှာစုပမှုဖြစ်ခဲ့တဲ့အကြောင်းရှင်းလင်းတဲ့ချို့ကပြောပါတယ်ဒါကြောင့်ထောင်ဝင်းတွေကိုစစ်ကောင်စီရဲ့လုံခြုံရေးအဖွဲ့တွေဒီနေ့နေ့လယ်ပိုင်းမှာအများပြရောက်လာပြီးတော့လုံလက်စထောင်တွင်းကအထူးတရားရုံးထုတ်တာတွေကိုလည်းခက်ဆော်ဆော်ရက်လိုက်တယ်ဆိုပြီးတော့အမှုလိုက်ရှိနေတဲ့ချို့က view ကိုပြောပါတယ်ရန်ကုန်ကပေးပွဲတဲ့တင်ကိုကိုငင်းချက်ပြောပြပေးပါမယ
်တည်တံ့ကြခံရမယ့်အကျဉ်းသား၄ဦးဖြစ်တဲ့ဦးဂျင်မီဦးဖြိုးစေရသောကိုလှမျိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုဥပဒေလုံထုံးလုံနီးနဲ့အညီပြစ်ဒဏ်စီရင်ဆောင်ရွက်ပြီးစီဆိုတဲ့စစ်ကောင်စီရဲ့ဒီကနေ့ဇူလိုင်လ25ရက်နေ့ထုတ်ပြန်ကြေညာချက်ကြောင့်အင်းစိန်ထောင်တွင်စူပူဆန္ဒပြမှုတချို့ဖြစ်ခဲ့တယ်လို့ရှေ့နေတချို့က VOA ကိုပြောပါရယ်အဲဒီနောက်ဒီနေ့နေ့လယ်ပိုင်းမှာပြင်ပကနေရဲနဲ့စစ်သားအများအပြားရောက်လာပြီးတော့အင်းစိန်ထောင်ထဲကအထူးတရားရုံးဆိုင်ရာအမှုကိစ္စတွေကိုလည်းရန်နာခိုင်းလိုက်တယ်လို့ဒီတရားရုံးတွေမှာအမှုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတူက VOA ကိုပြောပါရယ
် Good morning ကျမတို့ရဲ့အခြေအနေကဒီလိုတက်ဖြစ်ချင်လို့သူဖုန်းတော့မကောင်းဆိုတော့ဖုန်းကန်ခွင့်ပါဟိုရထားတဲ့ကဏ္ဍတော့မပြည့်ဘူးဒါပေမဲ့အဲဒီနေ့ဒီနေ့တနားတနားကွဲပေါ့နော်အဲအဲ့ဒီချိန်မှာတကယ်လူတွေစတာရီအကုန်လုံးရှိရတယ်ပေါ့နော်ဒီကစပွန်ပြရလေးပါရောက်လာတယ်ဆိုတော့အားရမှာပြီးတော့ပါသူတို့ဒီဟာတရားဆွဲလိုက်ရပေါ့ပေါ့
စူပူဆန္ဒပြတာကဘယ်ဆောင်မှစပြီးဖြစ်တယ်ဆိုတော့နောက်ဆက်တွဲသတင်းအတိအကျကိုတော့မနှက်ဖြန်လောက်မှသိရနိုင်တယ်လို့ရှင်းနေတချို့ကပြောပါတယ်အကျဉ်းသားတဦးရဲ့မိခင်ကတော့မနှက်ဖြန်ဇူလိုင်လ26ရက်နေ့မှာအင်းစိန်ထောင်ထဲကနိုင်ငံရေးအကျဉ်းသားအားလုံးစူပူဆန္ဒပြမယ်ဆိုတဲ့သတင်းကြောင့်အခုလိုလုံခြုံရေးကိုကြိုပြီးချထားတာဖြစ်နိုင်တယ်လို့ VOA ကိုပြောပါတယ်
ဟုတ်ကဲ့ဘူးဖြစ်နေပြီလဲဆိုတော့အဲ့ဒါဒီတဲ့တဲ့ဖြေတာဒီလည်းဒီမရှင်းနေလို့လဲစမ်းတွေ့တာဆိုတော့မားတဲ့ဒီနေတဲ့စက်တွေစက်တွေပုံရောက်နေပြီတဲ့နေရာယူထားတယ်တဲ့မနေ့ကညမှာဒီလိုထောင်ချူမှုလုပ်မှားတဲ့အဲ့လိုပြန်ပြောလိုက်တဲ့
အင်းစိန်ထောင်ဝင်စားထွက်စားလက်ခံရေးဌာနတာဝန်ရှိသူကတော့ဒီကနေ့အင်းစိန်အကျဉ်းထောင်မှာထောင်စုပူမှုဖြစ်တယ်ဆိုတာမဟုတ်ကြောင်း VOE ကိုပြောပါတယ်ဒီကနေ့ထောင်တွင်းစူပူဆန္ဒပြမှုကစစ်ကောင်စီရဲ့တည်တံ့စီရင်မှုအပေါ်တုံ့ပြန်မှုဖြစ်နိုင်တယ်လို့ရှင်းနေတချို့ကပြောပါရယ်ပြည်တွင်းပြပသတင်းတွေကတော့ဦးဂျင်မီနဲ့ဦးဖြိုးစေရတော်တို့ကိုစစ်ကောင်စီကတည်တံ့စီရင်လိုက်ပြီးဆိုတဲ့သတင်းကိုဖော်ပြနေကြပေမဲ့လည်းစစ်ကောင်စီသတင်းထုတ်ပြန်ရေးဘက်ကတော့ပြစ်ဒဏ်စီရင်ဆောင်ရွက်ပြီးဆိုတဲ့သတင်းစာပါထုတ်ပြန်ချက်အတိုင်းပဲအတည်ပြုထားပါရယ်ခင်ဗျာ
ထောင်စုမှုတဲ့တဲ့ကိုကိုငင်းချက်တိဆက်ပေးခဲ့တာပါတဆက်ထဲမှာပဲဒီသေးတဲ့ပေးခံရသူတွေကမိသားစုကိုပါအကျိုးတင်သတိမပေးဘဲနဲ့အကျိုးပေးလိုက်တဲ့တဲ့ကိုတိဆက်ပေးကြပါလေဒီလိုသေးတဲ့ချခံထားရတဲ့လေယောက်ကိုပြစ်ဒဏ်စီရင်လိုက်တာအမှန်ဆိုပြီးတော့အင်းစီထောင်ကိုရောက်နေတဲ့မိသားစုဝင်တွေကိုထောင်အာဏာပိုင်တွေကအတီးပြုပြောဆိုခဲ့ပေမဲ့လည်းဘယ်နှစ်ပေရဲ့မှာသေးတဲ့ပေးလိုက်တာဆိုတဲ့ရဲ့အတိအကျကိုထောင်တာဝန်ရှိသူတွေဘက်ကဖြေဖို့ညင်းခဲ့တယ်လို့ဆိုပါတယ်ကျိုးမိပေးခံရမယ့်သူတွေရောမိသားစုဝင်တွေကိုပါကျိုးပြီးတော့အတိပေးခြင်းမရှိဘဲနဲ့အခုလိုစီရင်လိုက်တဲ့အပေါ်မှာနိုင်ငံတကာအတိုင်းဝိုင်းနဲ့တက်ချွတ်လှုပ်ရှားသူတွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ဥပဒေပညာရှင်တွေကလည်းဒါဟာမတရားစီရင်မှုဖြစ်တယ်ဆိုပြီးတော့ထောက်ပြနေပါတယ်ရန်ကုန်ကပေးပွဲသတင်းကိုအလိမ်မာကပြောပြပေးပါမယ
်လူသိများတင်ရှားတဲ့နိုင်ငံရေးတက်ချွတ်လှုပ်ရှားသူတွေဖြစ်တဲ့88မျိုးဆက်ចောင်းသားကောင်းဆောင်ဦးကျော်မင်းယူခေါ်ဦးကျင်မီ NLD လွှတ်တော်ကိုယ်စားလှယ်ဦးဖြိုးစေရသောအပါအဝင်အယက်သား2ဦးဖြစ်တဲ့ဦးလှမျိုးအောင်နဲ့ဦးအောင်သူရဇော်တို့၄ဦးကိုကျိုးမိတ်ပြစ်ဒဏ်ပေးခဲ့တယ်လို့စစ်ကောင်စီဘက်ကဇူလိုင်လ25ရက်နေ့ထုတ်သတင်းစာတွေမှာဖော်ပြခဲ့တာပါ။သက်ဆိုင်ရာမိသားစုဘက်ကတော့စစ်ကောင်စီရဲ့ထုတ်ပြန်ချက်နောက်မှာဒီဖြစ်စဉ်ကိုသိရှိနိုင်ရန်အတွက်ထောင်ထဲအထိဝင်ရောက်ပြီးဓလိထုံတန်းအတိုင်းလှုပ်ဆောင်ပေးနိုင်ဖို့မေးမြန်းစုံစမ်းတာမှာဘယ်နှစ်မှပြစ်ဒဏ်စီရင်ခဲ့တယ်ဆိုတာအပါအဝင်စီရင်မှုကိုရှင်းရှင်းလင်းလင်းမပြောခဲ့ဘူးလို့ဦးစေရတော်ရဲ့မိခင်က VOE ကိုပြောပါရယ်။
နောက်ဆုံးအချိန်ကတော့သူကဟိုဟာပေါ့စီရင်ချက်ချလိုက်တယ်ဆိုတာ confirm ဖြစ်သွားတာပေါ့တနည်း။ဟိုဘယ်နေ့ဆိုတော့စနေတနင်္ဂနွေနေ့ရက်မှာတရရက်ပေးတဲ့စနေလားတနင်္ဂနွေလားတော့သူတို့အတိအကျမပြောနိုင်ဘူးပဲလို့တက်လို့ပြောလိုက်တယ်။အဲ့တော့အမေကပေါ့အဲ့လိုမျိုးရက်လေလေးပါဆိုရင်အဲ့နှစ်ရက်ကိုလည်းမှန်းလုံလိုက်ပေါ့တဲ့လို့ပြောတယ်။တကယ်လို့လုံမယ်ဆိုရင်တောင်မှကြိုးတင်ပြီးတော့ဘယ်နေ့ဘယ်အချိန်ပေးအခါမှလုပ်မယ်ဆိုတော့လို့ပြောတင်တယ်လို့ဟုတ်တယ်မှာအဲ့ဒါမှကျမတို့ကဟုတ်တယ်မှာတဲ့ကြိုတင်ပြီးတော့ပြဿနာငကုန်တင်ပေးရမှာလို့ဟုတ်တယ်မှာအန်ဒီလေး body လေးလေးသုံးမဟုတ်ပေါ့တစ်ခုခုလုပ်နေတယ်ဆိုတော့လည်းမပေးနိုင်ပါဘူးတဲ့ဟိုထုံးစံမရှိပါဘူးတဲ့အဲ့လိုပြောပါတယ်မင်းရောတမမပြောတော့ပါဘူးသူရဲ့လေကန့်ချက်မှာပေါ့လေလို့ဒီလိုဖြစ်ဖို့ဒီလိုအချိန်ဒီလိုခါမှာဒီလိုဖြစ်ဖို့ကာလာတာပါလာလို့ပဲဖြစ်တဲ့ပေါ့နော်မင်းအဲ့လိုပဲဒီခံယူလိုက်တော့ပါတယ်သမီးအဲ့ဒီရမလား
ပြီးခဲ့တဲ့ဇူလိုင်20ရက်နေ့ကဥဖြိုးစရာတော်နဲ့သူ့မိခင်တို့မင်းနဲ့20လောက်အွန်လိုင်းကနေတွေ့ဆုံခွင့်ပေးချိန်မှာကာယကံရှင်ရောမိသားစုဝင်တွေပါရပ်ပိုင်တွင်ကျိုးမိတ်ပေးခံရမယ်ဆိုတာကိုမသိရှိခဲ့သလိုကျိုးမိတ်ပေးချိန်ကိုလည်းအကြောင်းကြားပေးခဲ့တာမရှိဘူးလို့မိခင်ဖြစ်သူကပြောပါတယ်။ပြီးခဲ့တဲ့ဇွန်လ3ရက်ကသူတို့အပေါ်ချမှတ်ထားတဲ့တေတံအမိန့်ကိုအကောင့်ထဲပေါ်တော့မယ်လို့စစ်ကောင်စီပြောခွင့်ရကပြောခဲ့ပြီးတဲ့နောက်ပိုင်းတလနီးပါးအကြာမိသားစုနဲ့တွေးခွင့်ပေးပြီးတဲ့နောက်မှာစီရင်ချက်ချခဲ့တဲ့ဆိုတော့ဒီစင်စာချက်ထွက်လာတာပါ။အဖြစ်မှန်ကိုခုချိန်ထိအတိအကျမသိရသေးတာမို့မြမဒလိထုံတန်းအရာဆောင်ရွက်စရာရှိတာတွေကိုမဆောင်ရွက်နိုင်သေးပါဘူး။ကိုကျေမီရဲ့မိသားစုဝင်တူကတော့စစ်ကောင်စီဘက်ကတိတိကျကျဘာမှမဖြေတဲ့အတွက်မိသားစုအနေနဲ့အတီးမပြုတ်သေးပဲနာရေးစာပနာနဲ့တက်ပြောက်တရားနာတာတွေဘာတစ်ခုမှလုပ်ဖို့မစင်စားသေးဘူးလို့ပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်သိရှိနိုင်အောင်တရားဝင်စာရေးသားမေးမြန်းမှုစီစဉ်သွားမယ်လို့အဲ့ဒီမိသားစုဝင်ကပြောပါတယ်လနဲ့ပစ္စည်းတွေနဲ့အတူတိမ်းဆဲရမိတယ်အကြမ်းဖက်တိုက်ခတ်မှုတွေလုပ်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့စစ်ကောင်စီကအကြမ်းဖက်မှုဥပဒေပုံမှားတွေဖြစ်တဲ့49ကာကြီး50စမြင်ဆွဲ50ညစတဲ့ပုံမှားတွေနဲ့ဥကျေမီနဲ့ဥဖြိုးစရာတော်တို့ကိုစစ်ခုံရုံးတင်စစ်ဆေးပြီး January လ21ရက်ကတေတံအမိန့်တွေချမှတ်ခဲ့တာဖြစ်ပါတယ်ကျိုးမိတ်ပေးခံရမယ့်သူရောမိသားစုဝင်တွေကိုပါဘာတစ်ခုမှကြိုတင်ပြောဆိုရမှရှိပဲကျိုးမိတ်ပေးခဲ့တဲ့အပေါ်အမေရိကန်နိုင်ငံအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့တက်ကြွလှုပ်ရှားသူတွေဘက်ကပြင်းပြင်းထန်ထန်ဝေဖန်မှုတွေရှိပါတယ်။အထွေထွေသပိတ်ပေါင်းဆက်ညှိနှိုင်းရေးအင်အားစု General Strike Coordination Body GSCB ကပြန်ကြားရေးတာဝန်ခံတူဖြစ်တဲ့ဒေါက်တာလွှမ်းဝေကတော့စစ်ကောင်စီရဲ့အကြမ်းဖက်တပ်ဖြတ်မှုတစ်ခုအဖြစ်မှတ်ယူတယ်လို့ဝေဖန်ပြောဆိုလိုက်ပါတယ်။
လက်ရှိလောက်သွားတဲ့လောက်ရဆိုတာဒီနိုင်ငံတော်ကိုဒီအကြမ်းဖက်အာဏာသိမ်းထားတဲ့အကြမ်းဖက်ဖွဲ့စည်းရအကြမ်းဖက်တပ်ဖြတ်မှုတစ်ခုသာဖြစ်တယ်ပေါ့နော်ဒီအတွက်ကြောင့်လည်းသူတို့ရဲ့ရန်ကားတဲ့အပြုမူအောက်မှာဘယ်ဥပဒေနဲ့မှညှိညွတ်နေမှာမဟုတ်ဘူးလို့ပဲကျွန်တော်တို့ကတော့ရှုမြင်သုံးသပ်ပါတယ်
တေတံကြခံသူတွေနဲ့ပတ်သက်လို့အစစ်စစ်လောက်ကန်ရတဲ့လုံနီးလောက်ဟန်တွေရှိပြီးတေတံကြခံရသူတွေမှာခံစား권တွေအစစ်စစ်ရှိပါတယ်။ဒီရတဲ့လောက်တေတံကြခံသူတွေနဲ့ပတ်သက်လို့တေတံပေးမဲ့နေကိုအတီးပေးရတာမိသားစုတွေနဲ့အေးဆေးစွာတွေ့ဆုံခွင့်ပေးတာနောက်ပြီးသက်ဆိုင်ရာဘာသာရေးအစိုးမတွေနဲ့အညီဘာသာရေးဆရာတွေနဲ့တွေ့ဆုံခွင့်ပေးရတာဒေသံပေးမဲ့နေ့မတိုင်ခင်ထိစိတ်ကြိုက်စားတောက်ခွင့်ပေးရတာစတာတွေကိုလှူဆောင်ခွင့်ပေးရမှာဖြစ်ပေမဲ့အဲ့ဒီအစ်စ်တွေကိုပေးတာမရှိဘဲလုတ်ကင်သွားတာဟာမတရားစီရင်မှုဖြစ်တယ်လို့ဥပဒေပညာရှင်တွေကထောက်ပြကြပါဗျာ
ตัวซาล่าเลยอ่ะกาจีสุเลยอ่ะตัวโปรโปรลงกันอู่ริเนี่ยกูไม่จีบนะอาณาติงนะแต่เท่าเสียมาอาณาติงกูยิ่งบอกจริงจริงอาวุธมันเปลี่ยนอาณาติงยังกูยังเปลี่ยนมาทำอะไรไอ้ที่อาซาปาร์จันนารีกงนุ่มมาบีบอ่ะบามาบีบอ่ะมันเนี่ยบามาไม่ใช่แล้วทีเดียวจู่จู่จันนารีจู่ทำไมยังคงยึดคุ้มมาไม่ยากอะไรมาบอกผมทำอะไรด้วยมาบอกจู่ทำอะไรทำอะไรด้วยมันใช่ไหม
มีด้านหนึ่งดูก็ไม่ใช่กูน่าสนใจไปดูอะไรมาวิดีโอคอนเฟอเรนซ์หรือโลนิโก้หรือบ้ามาจู้จี้อะไรก็ไม่ใช่ไม่ใช่เนี่ยเดียวกันอยู่ว่าอุปโภคสิ่งอะไรตอนนี้อุจจาระมีรูปพันธุ์สีขยะปีกเรียกว่าสิ่งของยุ่งมาตัวกูจะอุปโภคจะอย่างเช่นในข้อความมีสิ่งเกิดลุลล์สวาคู่กันเชื่อปากกันเลยมีสิ่งเกี่ยวกับอุ้ยยามานั้นยามาตีดันสิ่งจะกูจู้ไม่เป็นสิ่งนะ ทางกูอยากเชื่อกูคุณเนี่ยมัดลาลงกันน่าสงสัยเด็ดเลยที่อะไรด้วยถ้าเนี่ยบางตัวเสียจอดด้วยปัตมาจงอาจจะเสียน่าเล็บเชื่อไปเลยนั่นไงยังได้คันเรื่องกูจูบไปก่อนยังเคราะห์ก็รอทางกูอยากคุณเสียชอบคุณเนี่ยตรงกันจังดาวกังซังสไลด์เดมาอุเน่ทางกูอยากคุณเสียคุณนักคุณเนี่ยมาปุ๊บจีองจอมยังดูกูตีดันก้มยันดาวน่าสงสัยไปเลยน่าไปตีดันจูบไม่เป็นขยันดูเรื่องกูรอก้มยันเสียน่าไม่ใช่เป็นลุงยิ่งเช่นตากูไม่ดูเน่เนี่ยเสียท่านั้นวิปยาวเ
think and tired at Nangay, it's in a. Kuna set tow yak, did and some at Taya Piro, did and mingle dinshaw need to got Lisa de Yashira down, Yamaning and my leshy changes to Subao, did and make some at Kent tired at do Nangay, it's in a. Dear Sakunia, she do lobby. The young woman lay my disabidor up to party. I could set him already, did and seeing it low yak bomber, whip and wood jump disabidor money. Yamaning a democracy, that you are low shah to. Uchimi, Upusia, do, Ula, Mu, Ane, U, Antura, Zorugo, Sikan, Sika, Komia, Lipid, and Alpine, Nangi, Tajo, Lucia, the Regadi, Ubri, Me, Lumasan, and Loya, Luque, Chopamu, Pi, Whip, and Pio, Suni, Javari, Few Mimavatin, and May Matin, people, Tavarishi.
Nemananga, Democracy, Tajo, Lucia, do, Ko Jimmy, Ko Piosia, do, Ko Lam, you are, Ko Antura, Zorugo, Lotong, Lonina, and ye, Pit and Loma, see, and busy, John. ကောင်းစီပိုင်းသတင်းစာတွေမှာဖော်ပြခဲ့တာပါဒီနောက်မှာတော့မိသားစုဝင်တွေကအင်းစိန်ထံကိုလိုက်သွားတဲ့အခါမှာတော့ဒုတိယထောင်ပိုင်းကသတင်းစာတွေကအတိုင်းပဲဆိုတာကိုပဲအတည်ပြုပြောကြခဲ့ပါတယ်တေဆုံးသွားတယ်ဆိုတာရယ်ဘယ်နှစ်ဘယ်ရက်မှာတည်တံကိုစီရင်လိုက်တယ်ဆိုတာရယ်ကိုပြောခွင့်မရှိဘူးလို့လည်းညှင်းဆိုခဲ့ပြီးတေဆုံးသူတွေရဲ့ဓာတ်ပေါ်တွေကိုပေးဖို့မရှိဘူးလို့လည်းပြောဆိုခဲ့တယ
မရှိဘဲနဲ့တုံ့ချင်တာလုပ်နေတာကိုဓမ္မကြီးကဥပဒေကမဲ့နေတာကိုအဲ့ဒါကိုဥပဒေနဲ့သွားစကားပြောလို့ရတဲ့နိုင်တိုင်းကြီးမှာမဟုတ်ဘဲနဲ့ဥပဒေမဲ့တဲ့တိုင်းကြီးမှာဥပဒေမဲ့ဖြည့်ချင်းနေတာအရာကြီးကိုကိုကြီးမကြီးထက်ပေါ်ကြီးရရင်လည်းရမယ်မရရင်လည်းမရဘူးဒါပေမဲ့ကိုကြီးမကြီးရဲ့စိတ်ဓာတ်ကတတိုင်းလူပြန်သွားပြီတမန်ငယ်လို့ပြသွားပြီဘာအလုံးလုံးကြီးစိတ်ဓာတ်ပဲလူတယောက်ကိုတတ်လို့ရမယ်စိတ်ဓာတ်ကိုတတ်လို့မရဘူး
တည်တံပေးခံရသူတွေဟာဖမ်းဆီးခံရပြီးကြတဲ့ကမိသားစုနဲ့တွေ့ခွင့်မပေးဘဲထားရကနေပြီးခဲ့တဲ့တောက်ကြနေ့ကတော့ဗီဒီယိုကွန်ဖရင့်ကနေမိသားစုနဲ့စကားပြောခွင့်ကိုခဏတာခွင့်ပြုခဲ့တာပါသူတို့ဟာဖမ်းဆီးခံရပြီးကြတဲ့ကအခုသိဆုံးရတဲ့အဖြစ်အပျက်ထိလူ့ခွင့်ရေးချိုးဖောက်တာခံရတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမွန်ကလည်းပြောပါတယ
်ဒါကတော့လုံးဝမတရားတာပေါ့နော်မတရားဘူးဆိုတာဆိုလို့ပြောမယ်ကိုကြီးမီကိုဖမ်းမိတယ်ဖမ်းမိကြတဲ့ကဘသူနဲ့မှလည်းတွေ့ခွင့်မပေးဘူးထောင်ကအခွင့်အရေးတွေအားလုံးဆုံးရှုံးတယ်အခုအဲ့ဒါပြီးတော့တစ်ဖက်တက်စီရင်ရချပြီးတော့နောက်ဆုံးတည်တံတီချူမိတ်စီရင်တယ်ဆိုတော့ဒါကဟိုကျွန်တော်လူခွင့်ရရပဲဒီလုံးဝမတရားတဲ့လုပ်ရတစ်ခုပဲလို့ကျွန်တော်မြင်တယ်သူတို့လို temp body ကိုလည်းပြန်မပေးဘူးအမှန်ကဒါထောင်ကဥပဒေရလဲအားလုံးကတီချစ်ကြပြီးသားပဲလေနော်ထောင်ကျုပ်ကြီးအစီမိသားစုကိုခေါ်ပြရမယ်အသိဉာဏ်ကြီးမရှိတော့သူတည်တံပေးခဲ့တယ်ဆိုတော့သူဉာဏ်ကြီးမရှိတော့ဘူးတက်ဘော်ဒီလိုချင်လည်းပြန်ပေးရမယ်ဒါကဥပဒေမှာလည်းဖော်ပြပြီးသားပဲဒါကိုသူအားလုံးချိုးဖောက်တယ်မိသားစုကိုလည်းတက်ဘော်ဒီကိုလုံးဝပြန်မပေးခဲ့ဘူ
းကိုချင်းမီကိုဖြိုးစရာတော့ကိုလှမျိုးအောင်ကိုအောင်သူရစော်တို့ကိုတည်တံပေးကွပ်မျက်လိုက်တဲ့အတွက်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကြောင့်မှလည်းအတော့ကိုစိတ်ဆိုးဒေါသထွက်ကြတယ်လို့စိတ်ထိခိုက်ကြရတယ်လို့လည်းတက်ကြွလှုပ်ရှားသူတွေကဆိုပါတယ်စစ်ကောင်စီရဲ့အခုလိုလွတ်ရက်နဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်တချို့ကလည်းဝေဖန်ခဲ့ပါတယ်ရှင်
Democracy တက်ကြွလှုပ်ရှားသူ၄ယောက်ပေါ်မှာတည်တံ့စီရင်မှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာဝေဖန်မှုကြောင့်မေးမှဆူဆီးတင်ဆက်ထားတာဖြစ်ပါလေ။အခုတင်းလာညတွေသတင်းပေးပို့ချက်တွေအပြီးဒုတိယပိုင်းမှာတော့ပတ်စင်ကနာတွေကိုနားဆင်ကြမှာဖြစ်ပါလိမ့်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ one click ကလုတ်တချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒါချင်းတယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာညချမ်းမှာသောတာရှင်များရှင် VUE ကနေ2022ဇူလိုင်လ25ရက်တင်းလာနေညပိုင်းစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ထုံးလွှင့်ပေးနေပါလေအခုထုံးလွှင့်ပေးမဲ့ဒုတိယပိုင်းနိုင်ရီဘက်မှာတော့ပတ်စင်ကဏ္ဍတွေကိုနားဆင်ကြမှာဖြစ်ပါတယ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တဲ့အောင်တည်င်းလောင်မတိုင်ခင်အရင်ဆုံးသတင်းတော်မှတ်စုစီစဉ်ကိုတင်ဆက်ပေးကြပါလေစီယနာသိမ်းပြီးတဲ့နောက်ဒုတိယအကြိမ်ကျင်းပခဲ့တဲ့အာဇာနည်နေ့မှာအာဇာနည်ခေါင်းဆောင်9ယောက်တာမကຫນွေဦးထော်လာရေးမှာကြဆုံးသွားခဲ့သူတွေကိုပါအာဇာနည်ရဲ့အဖြစ်သတ်မှတ်ပြီးတော့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကဥညွတ်အလေးပြုခဲ့ကြပါသည်။ရန်ကုန်ကပေးပွဲသင်္တောင်းမဆုကိုကိုသားညုံတင်ဆက်ထားပါရရှင်။
ဆန္ဒသိမ်းပြီးနောက်ဒုတိယကြိမ်ကျင်းပခဲ့တဲ့အာဇာနည်နေ့မှာအာဇာနည်ခေါင်းဆောင်9ဦးထက်မကဒီနွေဦးတော်လိုင်းကြီးမှာကြာဆုံးသွားတဲ့သူတွေကိုပါအာဇာနည်အဖြစ်နဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကဥညွတ်အလေးပြုခဲ့ကြပါတယ်။85နှစ်မြောက်အာဇာနည်နေ့ကိုမြန်မာပြည်တဝန်းကျင်းပခဲ့ကြတဲ့အကြောင်းသတင်းတော်မှတ်စုဖြစ်နေရန်ကုန်ကနေပြီးသတင်းပေးပို့ပါရတယ်။ကျွန်တော်တားညူဦးပြောပြမှာပါ။ဇူလိုင်19ရက်ပြီးခဲ့တဲ့အင်္ဂါနေ့ကကြောက်တဲ့85နှစ်မြောက်အာဇာနည်နေ့ကိုရန်ကုန်မြို့မှာနိုင်ငံတော်အခမ်းအနားကျင်းပပြီးတော့မျိုးကြီးတွေနဲ့ကြီးရွာတချို့မှာလည်းအာဇာနည်နေ့အထိမ်းအမှတ်လှုပ်ရှားမှုတွေရှိပါတယ်။ရန်ကုန်မြို့ကအာဇာနည်ဘိမ်းမှမှာကျင်းပခဲ့တဲ့အာဇာနည်နေ့နိုင်ငံတော်အခမ်းအနားကိုတော့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တယောက်တာမရှိသလိုထိသိမ်းခံထားရတဲ့ဒေါ်ဆန်းစုကြည်လည်းဒီနှစ်မှာတယောက်တာမတွေ့ရပါဘူး။အာဏာသိမ်းခံရတဲ့မြန်မာနိုင်ငံမှာအာဇာနည်ခေါင်းဆောင်ဟာကိုယ်မကားတော့ဘူးဆိုပြီးတော့ရန်ကုန်တပိတ်အင်အားစုကလည်းအဲ့ဒီနေ့မှာလှုပ်ရှားမှုလုပ်ပါတယ်။လူမျိုးကြီးဝါဒတိုက်ဖြတ်ကြအာဇာနည်ဟာကိုယ်မကားဆိုတဲ့စာရင်းကိုကင်ပြီးတော့ရန်ကုန်မြို့မှာလက်တပြတ်ဆန္ဒပြခဲ့ကြတာပါ။အာဇာနည်ခေါင်းဆောင်ကြီးတွေကိုမမေ့သလိုပဲတိုင်းသားလူမျိုးအသီးသီးရဲ့အာဇာနည်ခေါင်းဆောင်တွေကိုပါအတိအမှတ်ပြုကျင့်လို့အခုလိုမျိုးဒီဆောင်ပုံးနဲ့ဆန္ဒပြမှုတွေလုပ်ခဲ့တာဖြစ်တယ်လို့ရန်ကုန်ခရိုင်ကျောင်းသားများတမကအဖွဲ့ချုပ်ဥက္ကဋ္ဌကိုမြတ်မင်းခန့်ကပြောပါတယ
်အဓိကတော့ဒီလူမျိုးကြီးဝါဒနဲ့ဒီအာဇာနည်ကိုယ်ဦးနဲ့ဆွဲကိစ္စကတချို့ပြည်သူတွေကဘယ်လိုမကြိုက်ကြတာရှိပါ့မလဲကျွန်တော်တို့ဒီနိုင်ငံမှာအာဇာနည်လို့ပြောလိုက်လို့ရှိရင်ကျွန်တော်ဘူကျောင်းဆန်ပေါ့နော်ဘူကျောင်းဆန်တယောက်ကိုထဲကိုပဲမြည်ကြတယ်ဒါပေမဲ့တကယ်လက်တွေ့မှာဒီအာဇာနည်ကိုယ်ဦးထဲမှာလည်းတခြားတိုင်းရင်းသားတွေလည်းပါခဲ့တယ်ဘာသာခြားတွေလည်းပါခဲ့တယ်နော်အခုဒီကာလမှာဆိုလို့ရှိရင်လည်းဒီအာဇာနည်လို့ပြောလာလို့ရှိရင်ကျွန်တော်တို့ကဟိုလူမျိုးစုတစ်ခုပြောတာမျိုးမဟုတ်ဖင်းနဲ့လူမျိုးတော်လိုင်းကာလမှာဆိုရင်တိုင်းရင်းသားတွေလည်းအများကြီးပေါ့နော်ဒီလိုအာဇာနည်နဲ့ပတ်သက်လာတဲ့တိုင်းရင်းသားလေအများကြီးထပ်ပြကြတော့ပေါ်ပေါက်လာခဲ့တယ်ဆိုတဲ့ဟာကိုပေါ့နော်အဲဒါလေးကိုပဲအဓိက message ပေးချင်တာပါလား
ရန်ကုန်ပြင်တခြားနေမျိုးတွေနဲ့ပြည်သူ့ကာကွယ်ရေး PDF တပ်တွေရှိတဲ့တိုင်းသားဒေသတွေမှာလည်းအာဇာနည်နေ့အခမ်းအနားကိုကျင်းပကြပါတယ်မန္တလေးမြို့မှာတော့ပုံမှန်စစ်ဆေးတာတွေထက်အာဇာနည်နေ့မှာပို့ပြီးတော့မျိုးရင်းအသွာလာများတဲ့နေရာတွေမှာစစ်ကောင်စီဘက်ကတားဆီးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေဖြစ်နေတဲ့သခိုင်းတိုင်းတွေကမြို့နယ်တွေမှာလည်းချစ်တက်ဆန္ဒပြမှုတချို့ရှိပါတယ်အာဇာနည်ခေါင်းဆောင်ကြီးတွေနဲ့အတူစစ်နာသိမ်းမှုစန့်ကြီးရေးတိုက်ပွဲဝင်ခဲ့ကြပြီးတော့ကြာဆုံးသွားတဲ့ရဲဘော်တွေအတွက်ကပါချစ်တက်ဆနာပြအလေးပြုခဲ့ကြတာလို့စလင်းကြီးမျိုးနဲ့စစ်နာသိမ်းမှုစန့်ကြီးရေးဆနာပြပွဲမှာပါဝင်သူတူကပြောပါတယ်
ကျွန်တော်တို့အာဇာနည်85နှစ်ပြည့်ချင်းရဲ့သူပေါ့နော်အဲ့ဒီလက်ရှိအာဇာနည်ကိုယ်တော်မျိုးပဲနဲ့အဲချစ်ဆက်ဆက်တမိုင်းဆက်ဆက်အာဇာနည်ကိုကျွန်တော်တို့ဂုဏ်ပြုရဲ့အပြင်အာဇာနည်မျိုးတည်ယူမရှိဆိုရဲကြိုးကြော်တဲ့ပန်နာတွေပြီးရင်အာဇာနည်တို့ရိုးဖြင့်ကလွယ်လန်တော်လို့ပြတာဆိုရဲဒီစာသားတွေကန်ဆယ်ပြီးတော့ချိတက်ကြတယ်ပေါ့နော်ပြီးရင်တော့ကျွန်တော်တို့ဒီလောတုပန်းငွေတွေပြီးရင်တော့ဝေမျက်နှင်းစီတွေနဲ့ဒီအာလာနီတို့ကျွန်တော်တို့ဂုံပြည့်ရဲ့အစီအစဉ်တွေဆောင်ရွက်ကြတယ်ဗျပြီးရင်တော့ဒီ7:39မိနစ်မှာကွန်ဒီတာတို့ရောက်တဲ့နေရာကနေအလေးပြုတာအစားရှိတာတွေကတော့ကျွန်တော်တို့
စကိုင်းတိုင်းကလေးမြို့မှာလဲကြဆုံးအာဇာနည်တွေကိုအလေးပြုရတဲ့အတူဆရာနာသိမ့်မှုစက်ကြီးရေးဆန္ဒပြပွဲလုပ်ခဲ့ကြပါတယ်ကလေးမြို့ဟာဆရာနာသိမ့်စကလေးကဆရာနာသိမ့်မှုစက်ကြီးရေးအတွက်အပြစ်ခတ်အဖမ်းဆီးတွေကြားကနေပြီးတော့ရပ်ပေါင်း900ကျော်တဲ့အထိပြည့်ရမရှိတဲ့ချစ်တက်ဆန္ဒပြခဲ့တာပါအာဇာနည်ခေါင်းဆောင်တွေနိုင်ငံအတွက်အသက်ပေးခဲ့ရတဲ့ညီတူပဲန နိုင်ငံအတွက်နောက်ထပ်အသက်ပေးလူမှုတွေမရှိတော့တဲ့ကောင်းမွန်တဲ့နိုင်ငံတစ်ခုဖြစ်လာစေဖို့မျှော်လင့်ပြီးတော့အာဇာနီနေ့ကိုကျင်းပခဲ့တယ်လို့တပိတ်ခေါင်းဆောင်တူကပြောပါတယ
်။လက်ရှိတော်လိုင်းမှာလည်းဒီကျွန်တော်အာဇာနီချက်ပြီးတော့ညစွာဟိုရှိနေရပါတော့နော်။ရှိနေကမှဟိုဒီကတော့ကျွန်တော်တို့ကနောက်နောက်ကမှဒီကုက္ကဋတော်အာဇာနီပြီးညောင်ညားစွာမရှိတော့ဘဲနဲ့ဒီကေကိုကျွန်တော်တို့မျှော်လင့်ရဲ့ဆက်ရွယ်ပြီးအောင်လုပ်ရချင်ဖို့ပေါ့နော်။ဒါတွေအတွက်ကျွန်တော်တို့ဒီလူဒီအလုံးမဲ့ပူပေါင်းပေါင်းစီခြင်းနေပါလိမ့်။အဲဒီစီခြင်းနေပြီးတော့ဒီကျဆုံးတော့လေကြတဲ့အာဇာနည်ပြည်ကောင်းနေအားလုံးပေါ့နော်ကျွန်တော်တို့ဟိုအာဇာနည်ပြည်ကောင်းနေရဲ့မျိုးရည်တဲ့လူရဲ့စိတ်သက်သာတိုင်းကိုဆက်လက်တိုက်ပွဲဝင်ကြဖို့ရဲ့ပြီးတော့အာဇာနည်ပြည်ကောင်းနေနောက်တမလောကနေပြီးတော့ကောင်းမွန်တဲ့နိုင်ငံတကြီးကိုဒီကြည့်ဟိုကြည့်နိုင်ဖို့ပေါ့နော်အဲအဲ့လိုမျိုးပေါ့ကျွန်တော်တို့နေတော့ပြည်သူအလားတူပြောချင်ပါတယ်အဲမကြီးပကတိတော်လိုင်းကြီးမှာလည်းအင်းနေ့စဉ်ရက်စက်သူတွေပဲဒီတာတိတာမှုတိတာပြည့်စက်နေရတဲ့အာသာမျိုးရှိနေပြီးတော့ဒီဥစ္စာတွေတော့အများဆုံးမရှိတော့ဘဲတကယ်ကိုလူမျိုးရည်တဲ့အတိုင်းဒီတစ်ခုဖြစ်ချင်ပါတော့
။တဝဲပြည်သူ့ကော်မတီအဖွဲ့ဝင်တွေကလည်းအာဇာနည်တိုင်းတပိုင်းမသိဆိုပြီးတော့တော်လိုင်းကာလာမှာကြာဆုံးခဲ့သူတွေနဲ့အာဇာနည်ခေါင်းဆောင်တွေကိုလေးပြုတဲ့အစီအစဉ်လုပ်ပါတယ်။85နှစ်မြောက်အာဇာနည်နေ့အထိမ်းအမှတ်ကိုနေရာအတော်များများမှာပြုလုပ်ခဲ့ကြပြီးမြင်တချို့ကတော့အာဇာနည်နေ့မှာစစ်ကောင်စီဘက်ကစစ်ကြောင်းထိုးလာလို့ဘီးလွာကိုပြီးထွားကြရပါတယ်။စစ်ကောင်စီရဲ့စီရင်အုပ်စုဟာချင်းနှင်းမြကျော်အတိုင်းစံတက်လာလို့မြင့်အင်းနာမှာနေထိုင်တဲ့ရွာသူရွာသားတွေဘေးလွတ်ရာပြေးနေရတာအာဇာနည်နေ့မှာဆိုရင်2000ဝန်းကျင်လောက်ရှိခဲ့တယ်လို့ကတိဒေသခံတူကပြောပါတယ်
။ဒီအာဇာနည်နေ့နဲ့ပတ်သက်ပြီးတော့မှကြီးပါအချို့တွေမှာလည်းကျွန်တော်တို့ဒီအာဇာနည်ခေါင်းဆောင်ကြီးတွေနဲ့ဒီဖက်ဒရယ်ဒီမိုကရေစီတိုက်ပွဲမှာကြာဆုံးသွားကြတဲ့အရေးအချင်းပြည်သူလူထုကိုဒါဥမျိုးတက်နေနဲ့ဒါပါတီလောက်ကြတယ်။အဲဒီကာဟွန်ဟွန်တီတာတွေတို့ဆိုင်ကယ်တွေဟွန်တီတာတွေညင်တက်လေးကျူတာတွေတို့ဒါမျိုးတွေလှုပ်ဆောင်တာမျိုးတွေရှိတယ်။အဲဒီလိုမျိုးလှုပ်ဆောင်တဲ့ဒီအနေထားမှာကသူတို့စစ်ကြောင်းထိုးနေတဲ့ချင်းနှစ်မြစ်ကြောင်ပေးမှရှိနေကြီးရွာတွေကတော့ဒီဘေးလွရာကိုဟိုရှောင်တိမ်မှုတွေနဲ့သူတော်တော်လေးကိုဟွာချက်နေကြရတယ်ပေါ့။ရှောင်တိမ်မှုတွေအများကြီးလုပ်နေကြရတာ
။စစ်ကောင်စီကဥစည်းပြီးတော့ရန်ကုန်မှာလုပ်တဲ့နိုင်ငံတော်အခမ်းအနားမှာတော့စစ်ကောင်စီဘက်ကဒုတိယအကြီးအကဲဖြစ်တဲ့ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်ဦးဆောင်ပြီးတော့တက်ရောက်ပါတယ်။ရန်ကုန်မြို့မှာတော့အာဇာနည်ခေါင်းဆောင်တွေကြာဆုံးတဲ့မနက်ပိုင်းအချိန်မှာအော်ဆွဲတာတွာလာနေတဲ့ယင်တချို့ဟွန်းတီတာနေတချို့အလံတိုင်ဝက်လွှင့်ထူတာတွေလုပ်ခဲ့ပါတယ်။အာဇာနည်ဗိမာန်နဲ့ရန်ကုန်မှာရှိတဲ့ဗိုလ်ချုပ်ဆန်ပြလိုက်တို့ကိုအများပြည်သူအတွက်ဖွင့်လှစ်ပေးခဲ့ပေမဲ့လာရောက်သူနေပါတယ်လို့သိရပါတယ်။ရန်ကုန်အမေရိကန်တန်ယုံကတော့အာဇာနည်နေ့မှာနိုင်ငံအတွက်အသက်ပေးခဲ့ကြတဲ့အာဇာနည်ကိုယ်ဦးကိုဂုဏ်ပြုတဲ့အကြောင်းထုတ်ပြန်ပါတယ်။မြန်မာဒီမိုကရေစီနဲ့ညီညာရေးအတွက်ကြိုးပမ်းအားထုတ်နေကြတဲ့မြန်မာပြည်သူတွေအနေနဲ့လည်းဒီလိုမျိုးအမွေအနှစ်တွေကနေပြီးတော့ခွန်အားတွေရကြပါစေလို့လည်းဆုမွန်ကောင်းတောင်းထားပါတယ်။ပြီးခဲ့တဲ့2021ခုနှစ်တုန်းကကြောက်တဲ့84နှစ်မြောက်အာဇာနည်နေ့ကိုတော့ကိုဗစ်ကာယောဂါကြောင့်စစ်ကောင်စီကအကြီးအုံးပဲကျင်းပခဲ့တာပါ။အဲ့ဒီနှစ်တုန်းကလည်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်တာမရှိခဲ့ပါဘူး။နှစ်ဆင့်နှစ်တိုင်းကျင်းပခဲ့တဲ့အာဇာနည်နေ့အထိမ်းအမှတ်တွေမှာပြည်သူတွေကကြာဆုံးခဲ့ပြီးတဲ့အာဇာနည်ခေါင်းဆောင်ကိုဦးကိုဂရဝအပြုဥညွန်းတာကာဟွန်တီအလေးပြုတာနဲ့အာဇာနည်ဗိမာန်ဗိုလ်ချုပ်ဆန်ပြောက်လိုက်တွေကိုသွားပြီးတော့လေပတ်တာဒီလိုမျိုးအလေးထားတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းဆက်အနာသိမ့်ပြီးတဲ့နောက်မှာတော့အာဇာနည်ခေါင်းဆောင်ကြီးတွေနဲ့အတူအခုဒီຫນွေဦးတော်လိုင်းရေးကာလမှာကြာဆုံးခဲ့သူတွေကိုပါထည့်သွင်းဂုဏ်ပြုဥညွတ်တဲ့ပုံစံတွေနဲ့အာဇာနည်နေ့ကိုဖျက်ဆီးခဲ့ကြတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်။ကျွန်တော်တားညဦးပ
လူတို့ကကျင်းပခဲ့တဲ့အာဇာနည်နေ့အကြောင်းသတင်းတော်မှတ်စုကိုကိုသားညုံတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါမှာတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။စားနပ်ရိက္ခာနဲ့လောင်စာဆီစည်းနှုန်းတွေကြီးမြင့်လာမှုနဲ့အသုံးစရိတ်တွေကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေမှာဘဏ္ဍာရေးအကျပ်တွေနဲ့ကြုံတွေ့နေရပါတယ်။တစ်ချိန်တည်းမှာပဲတခြားနိုင်ငံတွေကိုပြန့်နှံ့လာနိုင်တဲ့တရုတ်လင်ကနိုင်ငံရဲ့အကျွေးပြဿနာကြောင့်ကမ္ဘာမှာအထူးငွေချီးသူတရုတ်ရဲ့အခန်းကဏ္ဍဟာစောင့်ကြည့်စရာကိစ္စတွေတခုဖြစ်လာပါတယ်။ VOA တရုတ်ဌာနရဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ရင်ထက်ကပြောပြပေးသွားမှာဖြစ်ပါတယ
်နိုင်ငံတကာဘဟုပန်တွေကငွေကြေးဖောက်ပွားမှုကိုကန့်တွဲတဲ့အနေနဲ့အတိုးနှုန်းတွေကိုတိုးမြှင့်လာတာနဲ့အတူကမ္ဘာတဝန်အကျွေးပြဿနာကပိုပြီးတော့ကြီးထွားလာကြောင်းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူးခရစ်စတလီနာဂျော်ဂျီဗာကသတိပေးပါတယ
် We are faced with a combination of exogenous shocks.
IMF ရဲ့စီးရင်စရာတွေအရဖွံ့ဖြိုးဆဲနိုင်ငံ38နိုင်ငံဟာလက်တလောအကျွေးပြသနာတက်နိုင်တဲ့အခြေအနေနဲ့ရင်ဆိုင်ရပြီးဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ဈေးကွက်ဖွံ့ဖြိုးလာနေတဲ့နိုင်ငံတွေရဲ့30ရာခိုင်နှုန်းလောက်ဟာအကျွေးပြသနာတက်နေပြီးဒါမှမဟုတ်လည်းအကျွေးပြသနာတက်ခံနေအခြေအနေဖြစ်နေတာပါအကျွေးပြသနာဖြစ်နိုင်တဲ့အခြေအနေတိုးလာတဲ့ကိစ္စဟာကမ္ဘာမှာထိတ်တန့်ငွေချေသူတရုတ်အတွက်ဆန်းသက်မှုဖြစ်ပါတယ်တရုတ်ရဲ့ခပတ်လန်းစီမံကိန်းဆိုင်ရာအခြေခံအဆောက်အုံဆိုင်ရာစီမံကိန်းတွေကြောင့်အာဖရိကအာရှနဲ့လက်တင်အမေရိကနိုင်ငံတွေမှာအကျွေးပြစေပြီးဒီလိုအကျွေးပြနေတဲ့နိုင်ငံတွေကိုတရုတ်ဘက်ကပိုပြီးထိထိရောက်ရောက်ကူညီဖို့အနောက်ဒီမိုကရေစီနိုင်ငံတွေကတိုက်တွန်းနေကြတာဖြစ်ပါတယ်။သရီလင်ကာရဲ့အဖြစ်အပျက်ကသတိထားစရာသာရကတစ်ခုအဖြစ်စီးပွားရေးပညာရှင်တွေကရှုမြင်ကြပါတယ်။ကိုဗစ်ကပ်ကြောင့်ခီးသွွားလုပ်ငန်းကဝင်ငွေကျပြီးသွင်းကုန်စည်းနှုန်းတွေတက်သွားတာနဲ့ရင်ဆိုင်ရတဲ့သရီလင်ကာနိုင်ငံကမေလအတွင်းမှာပဲအကျွေးမဆက်နိုင်ဖြစ်ပြီးပြည်သူတွေအတွက်နေစဉ်လိုအပ်ချက်လည်းမလုံမလောက်ဖြစ်ကာနိုင်ငံမတည်မငြိမ်ဖြစ်စေခဲ့ပါတယ်။အကျွေးများနေပြီးမူဝါဒပိုင်းဆိုင်ရာအကန့်အသတ်ရှိတဲ့နိုင်ငံတွေအနေနဲ့တော့နောက်ထပ်ဖိအားတွေကျုံ့ရနိုင်ချောင်းနဲ့သရီလင်ကာကတာရကတစ်ခုဖြစ်ကြောင်း IMF ရဲ့စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူးခရစ်စတလီနာဂျော်ဂျီဗာကအင်ဒိုနီးရှားက G20 အစည်းအဝေးပွဲမှာပြောဆိုခဲ့ပါတယ်။သရီလင်ကာနိုင်ငံအနေနဲ့လက်ရှိပြည်ပကျွေးမီဒေါ်လာ35ဘီလီယံလောက်ရှိပြီးတရုတ်ကိုပေးရမယ့်အကျွေးက17ဘီလီယံရှိတယ်လို့လည်းပြောပါတယ်။သရီလင်ကာကိုပေးတဲ့တရုတ်ရဲ့အခြေခံအဆောက်အုံဆိုင်ရာချင်းငွေတွေကနိုင်ငံမှာနိုင်ငံရင်းနဲ့စီးပွားရေးပြဿနာတွေရဲ့အရင်းခံအကြောင်းရင်းတည်းဖြစ်တယ်လို့လဲဝေဖန်သူတွေကထောက်ပြကြပါတယ်။အစပိုင်းမှာသရီလင်ကာရဲ့နိုင်ငံခြားအရန်ငွေစပြီးတော့ပြက်လက်လာချိန်မှာနိုင်ငံရဲ့အကျွေးရှင်တယောက်ကကျွေးဟောင်းဆက်ရေးကျွေးသစ်ထက်ချပေးဖို့ကန့်လန့်ခဲ့တာကြောင့်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့ဘဏ္ဍာရေးအကူအညီရရေးကြိုးပမ်းဖို့ပြက်ကွက်ခဲ့တာလို့နှိဆက်တဲ့သတင်းရှင်းမြစ်တွေကိုကိုကာပီ Wall Street Channel ကပြီးခဲ့တဲ့သတင်းပတ်အတွင်းဖော်ပြခဲ့ပါတယ်။ IMF ကပါကစ္စတန်ကိုဒေါ်လာ3,000,000,000ချင်းငွေထောက်ပံ့မှုချထားပေးဖို့မကြခင်ကသဘောတူခဲ့တာပါ။ပါကစ္စတန်ဗဟိုဘဏ်အနေနဲ့နိုင်ငံအတွက်နောက်ထပ်2လစာလောက်ပဲသွင်းကုန်အတွက်နိုင်ငံခြားအရန်ငွေကျန်းရှိတော်တာဖြစ်ပါတယ်။အရှေ့တောင်အရှနိုင်ငံတွေထဲမှာတော့လာအိုနဲ့ကမ္ဘောဒီးယားတို့ဟာမကြခင်မှာအကျွေးဆက်ရတော့မယ်အချက်တည်းရင်ဆိုင်နေကြရပါတယ်။အာဖရိကမှာတော့ဇမ်ဘီယာ၊အီသီရိုးပီးယားနဲ့ချတ်နိုင်ငံတို့အပါအဝင်နိုင်ငံတချို့ဟာသူတို့အကျွေးတွေကိုပြန်လည်စီစဉ်နိုင်ဖို့ကြိုးစားနေကြပြီးအကြမ်းဖျင်းအဖြစ်တော့တရုတ်ကိုပေးရမယ်အကျွေးများနေတာဖြစ်ပါတယ်။ကမ္ဘာတစ်လွှာအကျွေးပြသနာအစပိုင်းကာလတွေအတွင်းဝင်ငွေနဲ့နိုင်ငံတွေရဲ့အကျွေးပြသနာကူညီရေး G20 စီးပွားရေးအင်အားကြီးနိုင်ငံ20တို့က2020ပြည့်နှစ်အောက်တိုဘာလမှာမူပေါင်းတရက်သဘောတူခဲ့ကြပါတယ်။ဒါပေမဲ့အဓိကငွေချေးသူတရုတ်ကပါဝင်မှုမရှိတာကြောင့်ဒီမူပေါင်းကလည်းအခုချိန်ထိသိပ်ပြီးထိရောက်မှုမရှိဖြစ်နေပါတယ်။သရီလင်ကာရဲ့အကျွေးကိစ္စပြန်လည်စီစဉ်ရေးမှာတရုတ်ဘက်ကတက်တက်ကြွကြွပါဝင်ဆောင်ရွက်ဖို့အမေရိကန်ဘန်ဒါယူဝင်ကြီးဂျင်းနဲ့ယယ်လင်ကပြီးခဲ့တဲ့သတင်းပတ် G20 စီဝေးပွဲမှာတိုက်တွန်းပါတယ်။ဒါဆိုရင်တရုတ်နဲ့သရီလင်ကာနှစ်နိုင်ငံစလုံးရဲ့အကျိုးစီးပွားအတွက်ဖြစ်တယ်လို့လည်းသူမကပြောပါတယ်
။ China is of course a very important creditor of Sri Lanka.
တရုတ်ဟာအရေးကြီးတဲ့ငွေချေးသူဖြစ်ပါတယ်။သရီလင်ကာအနေနဲ့အကျွေးမဆက်နိုင်ဖြစ်နေပြီးတော့သရီလင်ကာရဲ့အကျွေးတွေကိုပြန်လည်စီစဉ်ရေးတရုတ်ဘက်ကဆောင်ရွက်ပေးလို့တဲ့ဆန္ဒရှိမယ်လို့မျှော်လင့်ပါတယ်
။တခြားသောချင်းငွေချထားပေးသူတွေနဲ့အတူတရုတ်ကပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့IMF ရဲ့စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူးဂျော်ဂျီဘာကတိုက်တွန်းလိုက်ပြီးလက်ရှိချုံတွေ့နေရတဲ့အကျွေးပြသနာကအချက်အတည်းပြသနာကြီးတရအဖြစ်ကိုပြောင်းလဲသွားမယ်ဆိုရင်တော့အရင်ဆုံးဆုံးရှုံးမှုကြီးနဲ့ရင်ဆိုင်ရမှာကတရုတ်ဖြစ်တယ်လို့လည်းသူမကသတိပေးထားပါတယ်။ကမ္ဘာ့ဘဏ်ရဲ့အဆိုအရ2022ခုနှစ်အတွင်းအစိုးရဆုံးနိုင်ငံတွေကအဆိုအရနဲ့ပုဂ္ဂလိကငွေချေးသူတွေထံဒေါ်လာ35ဘီလီယံအကျွေးဆက်ရမယ်အရင်းနဲ့ရင်ဆိုင်ရမှာဖြစ်ပြီးဒီထဲက40ရာခိုင်နှုန်းကျော်ကတရုတ်ရဲ့အကျွေးဖြစ်တယ်လို့ဖော်ပြပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအာဖရိကနိုင်ငံတွေရဲ့အဓိကငွေချေးသူကတရုတ်နိုင်ငံဖြစ်ပြီး2000ပြည့်နှစ်နောက်ပိုင်းမှာဒေါ်လာ160ဘီလီယံထိချင်းငွေချထားပြီးခဲ့ကြောင်းဘော့စတန်တက္ကသိုလ်သုတေသနကဖော်ပြပါတယ်။ငွေချေးမှုအများစုမှာတော့ တရုတ်ကတခြားနိုင်ငံတွေကိုပေးတဲ့ချင်းငွေပမာဏကိုလူသိရှင်ကြားထုတ်ပြန်မှုမရှိပါဘူး2019ခုနှစ်အထိနိုင်ငံပေါင်း152နိုင်ငံကိုတရုတ်ကချင်းငွေနဲ့ထောက်ပံ့ကြေးချထားမှု 9,000 တဲကထက်ဝက်လောက်ကို IMF ဒါမှမဟုတ်လဲဝေါ်ဘန်တို့ကိုအသိပေးအကြောင်းကြားတာမရှိဘူးလို့ National Bureau of Economics Research အဖွဲ့ကတွေ့ရှိထားပါတယ် IMF နဲ့ဝေါ်ဘန်ကမ္ဘာ့ဘဏ်တို့မှာတရုတ်ကအဖွဲ့ဝင်ဖြစ်ပါတယ်
တရုတ်ကျွေးမိပြဿနာနဲ့ဆက်ဆက်ပြီးတော့မတ်တင်ငိထိုက်စီစဉ်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOA ညာပိုင်းရေဒီယိုရုပ်သံစီစဉ်ကနေအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ blogger ရဲ့ပြသမစီစဉ်ကိုတင်ဆက်ပေးကြပါမယ်။ဗီဒီနိုင်ငံမှာ2030ပြည့်နှစ်ကစပြီးတော့ဓာတ်ဆီဒီဇယ်နဲ့မောင်းတဲ့ကားသစ်တွေမယောင်းရတော့ဘူးဆိုပြီးတော့အစိုးရကသတ်မှတ်ထားတဲ့အတွက်လျှက်စစ်ကားစီးသူတွေပုံများလာပါတယ်။ဒါကြောင့်လျှက်စစ်ကားဓာတ်အားဖြည့်နေရတဲ့အတွက် hybrid battery နဲ့ဓာတ်အားထုတ်လုပ်ပေးနေတဲ့ကြောင်မဆုမြတ်မွန်က AB သတင်းကိုအခြေခံပြီးတော့ blogger ရေပြောသမျှစီစဉ်မှာတင်ပြထားပါတယ်ရှင
်ဖန်လုံအိမ်တန်းခွေနဲ့လေထုညဉ့်ညမ်းမှုပြဿနာရှင်းချနိုင်ဖို့အတွက် Britain နိုင်ငံမှာ2030ခုနှစ်ကစပြီးလျှက်စစ်မော်တော်ကားတွေကိုပဲရောင်းချခွင့်ပြုတော့မှာဖြစ်ပါတယ်လျှက်စစ်ကားသစ်တွေများလာတာနဲ့အမျှဒီကားတွေကိုဓာတ်အားပြန်ဖြည့်ဖို့ဓာတ်အားလိုအပ်ချက်တွေလည်းများလာပါရဲ Britain ကမဟာဓာတ်အားပေးစနစ်ကလျှက်စစ်ကားတွေမပေါ်ခင်တည်းကရှိနေတာမို့လက်ရှိလိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့အတွက်ဓာတ်အားထုတ်လုပ်တဲ့နေရာသစ်တွေကိုစောက်လုပ်နေရပါတယ်နေရာတိုင်းမှာရေအားလျှက်စစ်ဆက်ယုံလို့ဆက်ယုံကြီးတွေစောက်လုပ်လို့မရတာကြောင့်အခုလိုဓာတ်အားဖြန့်ဖြူးနိုင်တဲ့နေရာသစ်တွေကိုလုပ်နေတာပါ Oxford မြို့ကဒီဓာတ်အားပေးနေရာသစ်မှာ Battery စနစ်နဲ့ဓာတ်အားထုတ်လုပ်ဖြန့်ချိနိုင်အောင်စောက်လုပ်ထားပါတယ်ထူတာကတော့Vanadium flow battery နဲ့ lithium ion battery နှစ်မျိုးပေါင်းပြီးတော့ဓာတ်အားထုတ်လုပ်ပေးနေတဲ့ကမ္ဘာပထမဆုံး hybrid battery ဓာတ်အားထုတ်ပေးတဲ့ super hub ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်
We're at the energy super hub at Oxford. This is a hybrid battery solution. It's a combination of vanadium flow batteries and lithium batteries as well. So
ဒီနေရာကစွမ်းအင်အမြောက်များဖြန့်ဝေပေးနိုင်တဲ့ Oxford မြို့က super hub ကြီးဖြစ်ပါတယ် Vanadium flow အမျိုးအစား battery နဲ့ lithium battery နှစ်မျိုးပေါင်းထားတဲ့ဓာတ်အားပေးနေရာဖြစ်ပါတယ်။ hybrid battery ပေါင်းစပ်ထားတဲ့ကမ္ဘာပထမဆုံးပါ
။ Vanadium flow battery တွေကလက်ကင်ဖုန်းတွေအပါအဝင် electronic ပစ္စည်းတွေမှာသုံးကြလေရှိတဲ့ lithium ion battery တွေလောက်တော့ဓာတ်အားအများကြီးမထုတ်ပေးနိုင်ပေမဲ့ရေရှည်ပိုခန့်တယ်လို့အသုံးများလို့မီအားဆွဲတဲ့ဒဏ်ကိုပိုခန့်နိုင်ပါတယ်။အသုံးများတဲ့အချိန်ပေါ်မူတည်ပြီးတော့ဓာတ်အားလိုအပ်ချက်ကွာခြားတာကြောင့်လိုအပ်ချက်အနည်းအများကိုဒီ hybrid battery တွေကထိမ့်ညှိဖြည့်ဆည်းပေးနိုင်မှာဖြစ်ပါတယ
် So this provides two solutions to the grid. One it provides it with capacity. So
ဓာတ်လိုင်းတွေလိုအပ်တဲ့ပမာဏအတွက်လုံလောက်တဲ့ဓာတ်အားကိုပေးနိုင်ပါတယ်။သုံးများတဲ့အချိန်မျိုးမှာမော်တော်ယာဉ်တွေအတွက်ရောအိမ်သုံးအတွက်ပါဓာတ်အားပြေဝပို့လွှတ်ပေးနိုင်ပါတယ်။နောက်တစ်ချက်ကတော့ကြိမ်နှုန်းကိုမျှတအောင်ထိမ့်ညှိပေးတာပါနေ့တိုင်းစက္ကန့်အချိန်တိုင်းမှာဓာတ်အားပေးစနစ်ကမျှမျှတတဖြစ်နေဖို့လိုအပ်ပါတယ်။ဘက်ထရီနဲ့ဓာတ်အားပေးစနစ်ကအကောင်းဆုံးမျှတအောင်လုပ်ပေးနိုင်ပါတယ်
။လျှက်စစ်ကားတစ်စီးကိုနိုင်ဝက်အတွင်းမှာအားပြန်ပြည့်အောင်လို့ဓာတ်အားဖြည့်ပေးနိုင်တဲ့နေရာတွေအပါအဝင်ဓာတ်အားဖြည့်နေရာသစ်တွေအတွက်ဒီ hybrid super hub ကနေဓာတ်အားတွေကိုပို့လွှတ်ပေးနေပါတယ်။အခုလိုလျှက်စစ်ကား42စီးကိုတစ်ပြိုင်တည်းအားဖြည့်နိုင်တဲ့နေရာမျိုးဓာတ်အားပို့လွှတ်ပေးနိုင်ဖို့အတွက်ပမာဏအများကြီးပို့လွှတ်ပေးနိုင်တဲ့ကျင်းနီနန်းချိုသစ်တွေကိုတွေ့တန်းခဲ့ရပါတယ်။ဓာတ်အားဖြင့် charging station တွေနဲ့ energy super hub တွေကိုစောက်လုပ်တဲ့ project မှာပါတဲ့ Pivot Power Company အကြီးအကဲကစိန်ခေါ်မှုတွေကိုအခုလိုရှင်းပြပါတယ်
။ So one of these 250 kilowatt charging bays that's the demand of yeah a large supermarket.
ဒီနေရာကဓာတ်အား kilowatt 250ပြည့်တဲ့ဓာတ်အားဖြင့်နေရာတစ်ခုဖြစ်ပါတယ်။ကုန်စုံဆိုင်ကြီးတစ်ခုမှာအသုံးလိုတဲ့ဓာတ်အားပမာဏဖြစ်ပါတယ်။ဒါမျိုးနှစ်ခုဆိုလို့ရှိရင် IKEA စတိုးဆိုင်အကြီးစားတစ်ခုစာလောက်ဖြစ်ပါတယ်။ကားနှစ်စီးစာဓာတ်အားဖြည့်တာကကုန်စုံဆိုင်ကြီးတစ်ခုအတွက်လိုတဲ့ဓာတ်အားနဲ့ညီမျှပါတယ်။ဓာတ်အားဖြည့်နေတဲ့အချိန်မှာဓာတ်အားပမာဏဘယ်လောက်လိုမလဲဆိုတာကိုတွက်ကြည့်နိုင်ပါတယ်။ဒီမှာကားတစ်စင်းကိုဓာတ်အားဖြည့်ဖို့မိနစ်30လောက်ထားပါတော့။ဓာတ်အားလိုအပ်ချက်ကမနှဲလောက်ပါဘူး။လက်စစ်ဓာတ်အားသုံးအနာဂတ်အတွက်ဆိုပြီးတော့ကျင်းနီနန်းကြိုးတွေမြောက်မှာတွေ့တန်းခဲ့တာမျိုးမဟုတ်တော့ဒီစိန်ခေါ်မှုကြီးတွေကိုအပြေရှားသွားမှာဖြစ်ပါတယ်။
လျှက်စစ်ကားစီးတွေများလာလေလျှက်စစ်ဓာတ်အားဖြည့်တဲ့နေရာတွေပိုလိုအပ်လာလေဖြစ်မှာမို့လိုအပ်ချက်ကိုအမိလိုက်နိုင်အောင်လို့အစွမ်းကုန်လုပ်ဖို့လိုနေတာကိုလည်းသူကရှင်းပြပါဗျ
။ By 2030 the government has committed to ban the sale of combustion engine vehicles, new vehicles coming
out. ဒါစီထေမောင်းရတဲ့ကားသစ်တွေရောင်းတာကို2030ခုနှစ်ကစပြီးတော့ဒါမယ်လို့အစိုးရကအခိုင်အမာရည်မှန်းထားလုပ်နေတော့အချိန်ကတိတ်မကြံတော့ပါဘူး။ဒါကြောင့်မလို့လက်စစ်ကားတွေအတွက်လိုအပ်တဲ့ပြင်ဆင်မှုတွေကိုအချိန်မြင့်လုပ်ဖို့လိုပါတယ်။ဒါမှအရေးကြီးတဲ့အခြေခံအဆောက်အုံတွေအချိန်မီအဆင့်သင့်ဖြစ်မှာပါ
။အခုရဲကလက်စစ်ကားတွေအတွက်အားဖြစ်နေရတွေကို Oxford မြို့အပါအဝင် Britain မြို့တိုင်းမှာစောက်လုပ်နေကြပါပြီ။အခုမြင်နေရတဲ့ဓာတ်အားဖြစ်နေရကတော့ဓာတ်အားပေးနိုင်စွမ်းမများတဲ့အတွက်ကားတစ်စီးအားပြန်ဖြည့်ဖို့အတွက်နိုင်တဲ့ချီအချိန်ပေးရပါမယ်။ဒါပေမဲ့အခုလိုဓာတ်အားဖြစ်နေရတွေရှိလာတာကိုကျေးဇူးတင်ရမယ်လို့ဓာတ်အားဖြည့်ဆိုင်အကြီးအကဲကပြောပါတယ်
။ It's a landmark project in EV charging. We are delivering 20 charging bays with 10
chargers. လက်စစ်ကားတွေကိုဓာတ်အားပေးနိုင်ရင်မှတ်ချက်တင်နိုင်မယ့် project တစ်ခုဖြစ်ပါတယ်။ချာဂျာတစ်ခုကိုကား2စီးနှုတ်နဲ့ကားအစီး20တအားဖြစ်နိုင်တဲ့ချာဂျာ10ခုရှိပါတယ်။ချာဂျာတစ်ခုကို22ကီလိုဝက်တအားထုတ်ပေးပါတယ်
။ဗြိတိန်နိုင်ငံမှာ2030ခုနှစ်မကုန်ခင်လိုအပ်တဲ့လျှက်စစ်လိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့ဘက်ထရီတအား73ဂီဂါဝတ်လိုမယ်လို့ခန့်မှန်းထားပါတယ်။ဒါကြောင့်တနင်္လာအတွင်းမှာအင်ဂျင်ပေါင်း 13,000 နီးပါးကိုမီးအားပေးတဲ့ပမာဏတအားထုတ်လွှတ်ပေးနိုင်တဲ့ Oxford မြို့က hybrid တအားပေး super hub လို့နေရာတွေရှိလာအောင်မယ်လို့မျှော်လင့်နေကြပါတယ်ရှင်ကျွန်မဆူမြတ်မောပ
ါဘက်ထရီနဲ့တအားသုံး hybrid motor ရင်းတွေအကြောင်းဒီတစ်ပတ်ရဲ့ blogger season မှာ message မျိုးတင်ဆက်ပေးကြတာဖြစ်ပါတယ်အခုဆက်ပြီးတော့တက်တက်ရောင်သေးလွာ season ကိုတင်ဆက်ပေးကြပါတယ်နာမည်ကျော်အဆိုတော် Shawn Mendes ကစိတ်ဖိစီးမှုတွေကြောင့်ဖျော်ဖြေခီးစဉ်ကိုဖျက်လိုက်ပါလေ။ကိုလံဘီယာနိုင်ငံမိချောင်းတရီလက်ကင်အိတ်ဒီဇိုင်နာလက်ကင်အိတ်တွေ American ပြည်အောင်စုကိုခိုးသွင်းမှုနဲ့ဖန်ခံရပါလေ။ဒီလိုထင်ပေါ်ကျော်ကြားသတင်းနဲ့အနုပညာလောကကသတင်းတွေကိုတက်တက်ရောင်သွင်းလွှာစီစဉ်မှာမေးသနာကျော်တင်ဆက်ထားပါရရှင်။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သွင်းမှာမှပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ကနေဒါအစိုးရရှောင်မန်ဒက်စ်ဟာသူ့ရဲ့ကမ္ဘာလက်ဖျော်ရည်ခီးစဉ်ကိုရွှေ့ဆိုင်းလိုက်တယ်လို့ဇူလိုင်လ10ရက်နေ့ကပဲကြေညာသွားတာပါ။သူမခံနိုင်တဲ့အဆင့်ကိုရောက်ရှိသွားပါပြီ။သူ့ရဲ့စိတ်ကျန်းမာရေးအတွက်အနားယူပါမယ်လို့သူပြောသွားတာဖြစ်ပါတယ်။တချင်းတွေကွာကျော်ပေါက်တဲ့ Shawn Mendes ကအခုလိုပြောရတာလဲရင်ကွဲရပါတယ်။ဒါမဲ့ကံမကောင်းအကြောင်းမလားဆိုပါပဲ။နောက်မဲ့သတင်းပတ်၃ပတ်အတွင်းစီစဉ်ထားတဲ့ပွဲတွေကိုရွှေ့ဆိုင်းရပါတယ်။ကျင်းပနိုင်မယ့်ရက်ကိုထပ်ပြီးတော့ကြီးညာပါမယ်လို့သူ့ရဲ့ Twitter နဲ့ Instagram လူမှုကွန်ရက်စာမျက်နှာတွေမှာရေးသွားပါတယ်။သူက15နှစ်သားတည်းကဖြောပြေးခီးထွက်ပြီးတော့တည်ဆူလာတာပါ။ဒီလိုမိဘဆွေမျိုးတွေနဲ့ဝေးပြောလက်မမှာပဲနေနေပြီးတနေရာကနေတနေရာရွှေ့ခီးတွေဇက်တိုက်သွားရတာလုံးဝမလွဲပါဘူးလက်မမှာကြီးနှစ်တော်ကြာနေလာခဲ့ပြီးအခုအိမ်ပြန်လာဖို့အချိန်ရောက်ပါပြီဆိုပြီးတော့လည်းသူရေးထားပါတယ်သူဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းမိဆွေတငယ်ချင်းတွေနဲ့လည်းတိုင်ပင်ဆရာဝန်နဲ့လည်းစကားပြောပြီးတော့မှစိတ်နာယူဖို့လိုအပ်လို့အခုလိုနားရတာပါအချိန်နေပြောင်းလဲရှိတာနဲ့ပြောရမယ်ဆိုပြီးတော့လည်းရေးထားပါတယ် Love you guysခင်ဗျားတို့ကိုချစ်ပါတယ်လို့သူအဆုံးမှာရေးထားပါတယ်။ Shawn Mendes ကဇွန်လ29ရက်နေ့ကပဲ Oregon ပြည်နယ် Portland မြို့မှာပထမအဆုံးပွဲအနေနဲ့သူရဲ့ဖြောပြေးခီးစဉ်ကိုစတင်လိုက်တာပါ။2020ကထွက်တဲ့ Wonder ဆိုတဲ့သူရဲ့တေးတက်ပြားကိုကြော်ညာဖို့အတွက်ထွက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။ Shawn Mendes ကသူရဲ့စိတ်ကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးတော့လည်းအမြဲတမ်းပို့ပွင့်လင်းလင်းပြောပြတဲ့ပြီးတော့သူရဲ့တချင်းစာသားတွေနောက်ပြီးတော့လူမှုကွန်ရက်ပေါ်မှာသူရဲ့ပရိသတ်ကိုရေးတဲ့စာတွေမှာအမြဲပါတာဖြစ်ပါတယ်။အသက်33နှစ်ပဲရှိသေးပြီးတော့အထူးလဲအောင်မြင်တဲ့ Shawn Mendes ကသူနဲ့တွေ့တဲ့အစောကမီလာကဗယ်လိုနဲ့မနစ်ကနှစ်ကုန်မှလည်းပြတ်သွားတာဖြစ်ပါတယ်။သူတို့နှစ်ဦး2019မှာတော့အတူတူတွဲပြီးတော့နာမည်ကျော် Señorita ဆိုတဲ့တချင်းကိုလည်းအတူတူဖန်တီးခဲ့ကြပါတယ်ရှင်။ကိုလံဘီယာနိုင်ငံမှာတော့တကယ့်နာမည်ကြီးထိပ်တန်းဖက်ရှင်ဒီဇိုင်နာတယောက်ဖန်ခံလာရပါတယ်။ Sex and the City ရုပ်သံဇာတ်လမ်းတွေတွေကဇာတ်ရုပ်တွေပြီးတော့အပြင်ကတကယ့်နာမည်ကျော်တွေကသူ့ရဲ့ဖက်ရှင်လက်ရာအစဉ်တစားတွေကိုအမြဲတမ်းအသုံးပြုတာပါ။ဒီဇိုင်နာ Nancy Gonzalez ကိုကိုလံဘီယာနိုင်ငံသူ့ရဲ့ဇာတိမျိုးဖြစ်တဲ့ Kelly မျိုးမှာတောက်ကြနေတဲ့ဇူလိုင်လ10ရက်နေ့ကဖမ်းလိုက်တာဖြစ်ပါတယ်။ဒီကြောင့်သူရဲ့လက်ကရဲ့အိတ်တွေကိုခိုးသွင်းမှုနဲ့ American ပြည်အောင်စုကိုပို့ပြီးတော့တရားစီရင်မှာပါ။American တောင်ပိုင်းခရိုင် Florida တရားရုံးမှာသူကိုတရားစွဲထားပြီးတော့ အပြည့်ရှိရလို့အမိန်ချခဲ့ရင်2025နှစ်နောက်ပြီးငွေတန်းဆိုရင်ဒေါ်လာ5သိန်းအထိတန်ရိုက်ခံရနိုင်ပါတယ်အမေရိကန်ပြည်အောင်စုမှာကမိချောင်းတရေကရောင်းချခွင့်ရှိပေမဲ့လည်းရောင်းချဖို့အတွက်ခွင့်ပြုမိန့်လိုပါတယ်အဲ့ဒီခွင့်ပြုမိန့်ရဖို့အတွက်ငွေလဲအတော်ကုန်ကြခံရပြီးတော့လျှောက်ထားရရှိဖို့လည်းခက်ခဲပါတယ်ဒီဇိုင်းနာနန်စီဂိုဇဲလက်စ်ကအမေရိကန်ပြည်အောင်စုကိုရိုးရိုးခီးသွားတဲ့သူတွေကိုငွေပေးပြီးတော့သူ့ရဲ့လက်ကင်အိတ်တွေကိုထည့်ပေးနေတာဖြစ်ပါတယ်။တကယ်လို့သူတို့ကအောက်ခွန်အရာရှိကမေးအမျိုးတွေကိုပေးဖို့အတွက်ဝယ်လာတဲ့ဟာလို့ပြောဖို့လေသူကတင်ပေးလိုက်တာပါ။သူ့ရဲ့လက်ကင်အိတ်တွေကအမေရိကန်နဲ့ဥရောပနိုင်ငံတွေမှာဆိုရင်လက်အိတ်တွေကိုဒေါ်လာ1000ထင်းနဲ့ရောင်းချနိုင်တာဖြစ်ပါတယ်။2019ခုနှစ်မှာသူကလူ12ယောက်ကိုလေရင်လက်မှတ်ဝယ်ပေးပြီးတယောက်ကိုအိတ်လေးလုံးစီမောင်းခိုတည်သွားခိုင်းတာဖြစ်ပါတယ်။သူရဲ့ fashion ဖန်တီးမှုလက်ရာတွေက2018ခုနှစ်မှာနယူးယောက်မြို့ကနာမည်ကျော် Metropolitan အနုပညာပြတိုင်းမှာပြသခဲ့ပါတယ်ရှင်။ Took my crew to Japan party like Kardashians took my besties to LA where the girls like to play we put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find it ဒီတက်တောင်တွင်တော့အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်မေးသနာကြော်တင်ဆက်ပြီးသွားတဲ့တက်တက်ရောက်သင်းလာစင်ကနာဆင်ခဲ့ရတာဖြစ်ပါတယ်အခုတင်းလာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပဲဖြစ်ပြီးတော့အခုထုတ်လွှင့်ပေးသွားတဲ့အစီအစဉ်တွေကိုမျက်ဖြင့်အင်္ဂါမနေ့ခင်းပါလေတလဲပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့ပြန်ပြီးတော့နားဆင်နိုင်ပါတယ်အခုဆက်ပြီးတော့တင်းလာညရဲ့နောက်ဆုံးရသတင်းကြီးချုပ်ကိုတော့မက်ဆီမြင့်မုံကပြောပြပေးပါမယ်ရှင
်ကိုချင်းမီကိုဖြိုးစရာတော့အပါဝင်အကြမ်းဖက်မှုဥပဒေတွေနဲ့တေတံပေးခံထားရသူ၄ယောက်ကိုစစ်ကောင်စီကကွပ်မျက်လိုက်တာကြောင့်နိုင်ငံတကာကတုံ့ပြန်နေကြပါတယ်ရန်ကုန်မြို့ကတချို့နေရာတွေမှာလည်းပြည်သူတွေကမကျေနပ်မှုကိုပြသတဲ့အနေနဲ့ဒီကနေ့ည၈နာရီမှာတံပုံတီးခဲ့ကြပါတယ်။ခွင့်မြတ်လိုက်တဲ့သတင်းကြောင့်သူ့အနေနဲ့အင်ပတန်ဒေါသထွက်ယူကျုံမရဖြစ်ရတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးတန်တမန် Tom Andrews ကပြောကြပါတယ်။စစ်ကောင်စီရဲ့အခုလိုရက်ဆက်တဲ့လုပ်ရက်ကိုကမ္ဘာနိုင်ငံတွေကအချိုးကွေ့တစ်ခုအဖြစ်မှတ်ယူပြီးတော့မြန်မာနိုင်ငံပြဿနာကိုတုံ့ပြန်သင့်ပြီလို့အထူးတန်တမန် Tom Andrews ရဲ့ကြေညာချက်မှာရေးသားထားပါတယ်။သူတို့ရဲ့အခြေခံလွတ်လပ်ခွင့်တွေကိုကျင့်သုံးတဲ့ကိုချင်းမီကိုဖြိုးစရာတော့ကိုလှမျိုးအောင်နဲ့ကိုအောင်သူရစော်တို့ကိုဆရာနာရှင်အဖွဲ့အစည်းကကွပ်မျက်လိုက်တဲ့အပေါ်မှာပြစ်တင်ရှုတ်ချတယ်လို့အမေရိကန်တန်ယုံကလည်းထုတ်ပြန်ပါတယ်သူတို့ကိုဆုံးရှုံးရတဲ့အတွက်မြန်မာပြည်သူတွေနဲ့အတူပူဆွဲတုတ်ကရောက်ရကြောင်းနဲ့ကျန်ရစ်သူမိသားစုတွေမိတ်ဆွေတွေနဲ့ထပ်တူဝမ်းနဲ့စိတ်မကောင်းဖြစ်ရတယ်လို့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ဂျာမနီပြင်သစ်ချက်သမရနိုင်ငံစတဲ့ဥရောပနိုင်ငံတွေကလည်းဒုတိယရက်ကိုဝေဖန်ပြစ်တင်နေကြပါတယ်တရုတ်နိုင်ငံကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့ပဋိပက္ခတွေကိုဖွဲ့စည်းပုံမူပေါင်းတွေကသာအပြေရှားတင်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကပြောကြားပါတယ်မြန်မာစစ်တပ်ရဲ့လုပ်ရက်ဟာငြင်းချမ်းတဲ့နည်းနဲ့အပြေချပါလို့ဂျပန်နိုင်ငံကဒီဇိုင်းမတ်မတ်တောင်းဆိုနေတာနဲ့ဆန့်ကျင်နေတယ်လို့ဂျပန်ကက်ဘိနက်အဖွဲ့ဒုတိယအတွင်းဝင်ချုပ်ကလည်းတုံ့ပြန်ပါတယ်။ကိုချင်မီကိုဖြိုးစရာတော့ကိုလှမျိုးအောင်နဲ့ကိုအောင်သူရစော်တို့ကိုကွပ်မျက်လိုက်တာဟာစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တစ်ခုအနေနဲ့တမိုင်းတွင်မဲ့တရားဥပဒေမဲ့အကြမ်းဖက်လုပ်ရက်တစ်ခုသာဖြစ်တယ်လို့ NUG အစိုးရအဖွဲ့ဂျမမာရေးဝန်ကြီးဒေါက်တာစော်ဝေဆိုးကလည်းတုံ့ပြန်ခဲ့ပါတယ်။တည်တံကြခံရမယ့်အကျဉ်းသား၄ရောက်ကိုဥပဒေလုံထုံးလုံနည်းတွေနဲ့အညီပြစ်ဒဏ်စီရင်ဆောင်ရွက်ခဲ့တယ်လို့ဒီနေ့တင်းနှလာနေထုတ်စစ်ကောင်စီသတင်းစာတွေထဲမှာဖော်ပြခဲ့တာဖြစ်ပါတယ်။ဘယ်နယ်ရုံးကကွပ်မျက်လိုက်တယ်လဲဆိုတာကိုအင်းစိန်အကျဉ်းထောင်တာဝန်ရှိသူတွေကမိသားစုတွေကိုအတိအကျပြောဖို့လဲညှဉ်းဆန်ခဲ့ပါတယ်။ယူကရိန်းနိုင်ငံအော်ဒီဆာစစ်ကားမြို့ပေါ်မစ်ဆိုဒုံးနဲ့တိုက်ခိုက်ခဲ့ပေမဲ့ယူကရိန်းရဲ့နှံစားသီးနှံတင်ပို့ရေးသဘောတူညီချက်ကိုထိခိုက်နိုင်မှာမဟုတ်ဘူးလို့ရုရှားကဒီကနေ့ပြောကြားလိုက်ပါတယ်စစ်တပ်အခြေခံစောက်အုံတွေကိုထိမှန်ခဲ့တာဖြစ်ပြီးတော့ဒီစောက်အုံတွေဟာနှံစားသီးနှံတင်ပို့ရေးနဲ့ဘာမှမဆိုင်ဘူးလို့ရုရှားသမ္မတအိမ်တော်ပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောပါတယ်စနေနေ့ကတိုက်ခိုက်မှုနဲ့ပတ်သက်လို့ရုရှားကအစောပိုင်းကညှဉ်းဆန်နေခဲ့ပြီးနောက်တော့မှရုရှားတပ်တွေလက်ချက်ဖြစ်တယ်လို့ဝေခံခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ထဲမှာတက်တန်းရဲ့တပ်ပင်ကြီးတွေရှိတဲ့ယိုဆာမတီအမျိုးသားဥယျာဉ်ကြီးမှာထိမ့်လို့မရအောင်လို့တော်မီလောင်ကျွမ်းနေတာကြောင့်တောင်ပေါ်မှာဒီနေထိုင်နေကြသူထောင်ပေါင်းများစွာကိုဘေးလွတ်ရာသွားကြဖို့အတွက်အာဏာပိုင်တွေမိန့်ထုတ်ထားပါတယ်။မိသက်သမား2000ကျော်ကနှိမ့်သက်ဖို့မိကိုစူးစမ်းနေပါတယ်။မိဟာဥယျာဉ်ကြီးရဲ့အနောက်တောင်ပိုင်းကဆက်ပြီးတော့တောက်ကြနေကြတဲ့ကလောင်ကျွမ်းနေတာဖြစ်ပါတယ်ရှင်။
တင်လာတဲ့သတင်းကြီးချုပ်ကိုမဆွေမြမပြောပြပေးကြတာပါဒီနေ့အတွက်စီစဉ်ထုတ်လို့ရမှုကတော့အလိမ်မာဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီကတော့ John Dryden နဲ့ PJ Elliot တို့ဖြစ်ကြပါတယ်ဒီနေ့ညအတွက်ကျွန်မအီသန်စင်ကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးကြတာပါအခုထုတ်လွှင့်ပြီးတဲ့အတန်လွှင့်စီစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည7နာရီကနေ17နာရီမှာလဲတလဲပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ် VOA ကိုနားဆင်ကြည့်ရှုကြရတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစီရှင်
This program has come to you from the Voice of America, Washington.